Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ5ရက်အင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညပဲသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပြသွားမှာပါမြောက်ကိုရီးယားနိုင်ငံပေါ်ပိတ်ဆို့ဒဏ်ခတ်မှုအစ်တွေထပ်တိုးပြီးတော့ချမှတ်တာဟာကိုရီးယားကျွမ်းဆွယ်ကတင်းမာမှုတွေကိုအနှဲငယ်သာရှော့ချနိုင်လိမ့်မယ်လို့ရုရှားနဲ့တရုတ်နိုင်ငံကပြောလိုက်ပါတယ်မြန်မာနိုင်ငံနောက်မြောက်ဒေသရခိုင်ပြည်နယ်မှာပြီးခဲ့တဲ့လကပြည်ပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒုက္ခသည်သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့ပြောလိုက်ပါတယ်ဒါလို့ထူးခြားတဲ့သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ရှားဖောင်ရေ
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ်သတင်းလွှာတွေထဲမှာအိန္ဒိယနိုင်ငံဝန်ကြီးချုပ်မြန်မာပြည်ခီးစဉ်အကြောင်းနဲ့အတူ
The top priority to provide emergency shelter to these people. They need to be protected from the elements. After walking for days, after fleeing their homes and leaving everything behind, they need at least a roof over their
head. The Khyber Pass ကနေပြီးတော့ဒီ Bangladesh ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရပြောသွားတာပါ။ပြည်စုံကိုသတင်းတွေပြည်မှာနားဆင်ကြပါမယ်။ဒါ့အပြင်စစ်တပ်ကနေတရားစွဲထားတဲ့ရှမ်းပြည်နယ်ဘက်ကရွာသား၈ဦးရဲ့အမှုနောက်ဆုံးအခြေအနေကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံပေါ်ပိတ်ဆို့ဒဏ်ခတ်မှုအစ်တွေထပ်ပြီးတိုးလို့တာဟာကိုရီးယားကျွမ်းကျွယ်ကတင်းမာမှုတွေကိုအနှဲငယ်သာရှော့ချပေးနိုင်လိမ့်မယ်လို့ရုရှားနဲ့တရုတ်နိုင်ငံကပြောလိုက်ပါတယ်။ဒါအပြင်စီးရီးယားရေယူဆောင်ရွက်မှုအန္တရာယ်တွေကိုလည်းသူတို့ကသတိပေးထောက်ပြပါတယ်။ပိုပြင်းထန်တဲ့ပိတ်ဆို့ဒဏ်ခတ်မှုအစ်တွေဟာအတိတ်ပဲမရှိသလိုမြောက်ကိုရီးယားရဲ့ခေါင်းဆောင်မှုကိုပြောင်းလဲစေမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ပြောပါတယ်။ကိုရီးယားကျွမ်းကျွယ်မှာစီးရီးယားပြင်ဆင်မှုတွေတိုးလို့လာကြမယ်ဆိုရင်တော့ကမ္ဘာကြီးပြတ်သွန်းသွားနိုင်ကြောင်းလည်းတရုတ်နိုင်ငံကိုရောက်နေတဲ့ပူတင်ကသတိပေးပြောဆိုပါရယ်။အမေရိကန်ကတော့မြောက်ကိုရီးယားပေါ်ရေယူတန်ခတ်မှုတစ်တွေကိုကုလသမဂ္ဂအနေနဲ့ချမှတ်ဖို့ဒီသတင်းပတ်အတွင်းမှာဆုံးဖြတ်ချက်မူကြမ်းတစ်ရက်ကိုဖြန့်ဝေသွားမှာဖြစ်ပြီးဒီဆုံးဖြတ်ချက်ကိုဒီသတင်းတစ်ပတ်အတွင်းအတည်ပြုသွားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုထားပါရယ်။မြောက်ကိုရီးယားကိုရင်းနှီးတင်ပို့နေတာနဲ့ပတ်သက်ပြီးကုလသမဂ္ဂအနေနဲ့ပိတ်ဆို့တားဆီးဖို့လဲတောင်ကိုရီးယားသမ္မတမွန်ဂျဲအင်ကတောင်းဆိုထားကြောင်းဒီကိုရီးယားအစိုးရအရာရှိတွေကပြောပါရယ်ဒီတော့တွင်တောင်ကိုရီးယားနိုင်ငံရဲ့မစ္စိုက်ဒုတ်ကြီးအစီအစဉ်ပေါ်ကန့်သက်ထားမှုတွေကိုဖြေလျှော့ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတတို့သဘောတူညီခဲ့ပါရယ်ဒီလိုသဘောတူညီမှုရခဲ့တာဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုက်ဒုတ်ကြီးဆန့်သက်ထိချုပ်မှုတွေကိုတုံ့ပြန်ရမှာအထောက်အကူဖြစ်လိမ့်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့6ကြိမ်မြောက်ဘုံခွဲဆန့်သက်ခဲ့တာမှာအခုတစ်ကြိမ်ဟာအပြင်းထန်ဆုံးဖြစ်ပြီးဒီဟိုက်ဒရိုဂျင်ဘုံဆန့်သက်ပေါက်ခဲမှုအပြီးမှာအမေရိကန်နဲ့တောင်ကိုရီးယားတို့တနင်္လာနေ့မှာသဘောတူညီခဲ့ကြတာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။
နောက်ဆုံးအကြိမ်နျူကလ িয়ার ဆန်တန်းဝင်တွေလုတ်ခဲ့တဲ့မြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတဲ့ဘယ်နိုင်ငံနဲ့မဆိုကုန်သွယ်ရေးလုပ်ငန်းတွေရပ်ပစ်ဖို့အမေရိကန်သမ္မတရဲ့ချင်းချောက်ပြောဆိုမှုဟာတရုတ်နဲ့အမေရိကန်တို့ရဲ့ကြီးမားတဲ့ကုန်သွယ်မှုအပေါ်အာဏာရဖြစ်စေကြောင်းတရုတ်နိုင်ငံကတုံ့ပြန်ဝေဖန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကမြောက်ကိုရီးယားအပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေနောက်ထပ်ချမှတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုဖိအားပေးနေချိန်မှာပဲနှစ်စဉ်ဒေါ်လာဘီလျံ650တန်ဖိုးရှိတဲ့အမေရိကန်နဲ့တရုတ်နိုင်ငံကုန်သွယ်ရေးအပေါ်ထိခိုက်နေတဲ့စီးပွားရေးဆိုင်ရာချင်းချောက်ပြောဆိုထားတဲ့အစီအစဉ်တွေကိုသမ္မတ Trump ကရှေ့ဆက်လုပ်ကိုင်သွားမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီး Nikki Haley ကတော့မြောက်ကိုရီးယားကောင်ဆောင်ဟာမစ္စိုက်ဒုံးလက်နက်တွေကိုတလွဲအုံချပြီးနျူကလ িয়ার နဲ့ချင်းချောက်ရန်စမှုတွေဟာစစ်မဖြစ်ဖြစ်အောင်တွန်းပို့ရရောက်တယ်ဆိုပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှစနေလနေ့ကပြောဆိုသွားပါတယ်။နိုင်ငံတကာအသိုင်းအဝိုင်းကိုအန်တုနေတဲ့မြောက်ကိုရီးယားကောင်ဆောင်နဲ့ရင်ဆိုင်ရာမှာတန်တမာရေးနီလန်းတွေအားလုံးအဆုံးမသတ်ခင်တပ်နိုင်နေမြနီလန်းပေါင်းစုံနဲ့အပြင်းအဆုံဖိအားတွေပေးနိုင်ဖို့တိုက်တွန်းခဲ့တာပါ။တရုတ်အစိုးရပြောခွင့်ရကတော့မြောက်ကိုရီးယားအပေါ်ဖိအားပေးတဲ့လှုပ်ရွတ်တွေမှာတရုတ်နိုင်ငံဘက်ကဘလို့ထောက်ခံအားပေးမလဲဆိုတာကိုဖြေကြားဖို့ညှိနှိုင်းခဲ့ပြီးလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့ဆွေးနွေးမှုအပေါ်မှာတာမူဒီမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။
ကင်မရွန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာအခုနှစ်ဧပြီလကဆလာ့အစ္စလာမ်အစွန်းရောက်ဘူဂိုဟာရန်ရဲ့လက်ချက်နဲ့အယက်သား400နီးပါးတည်ဆုံခဲ့တယ်လို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့5လကထက်နှစ်ဆကျော်တိုးလာတာဖြစ်ပြီးတကယ်တည်ဆုံသူဦးရေဟာဒီထက်များပြားနိုင်တယ်လို့ဆိုပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဧပြီလကဆလာ့အယက်သား223ယောက်ဟာဘူဂိုဟာရန်ချမ်းဖက်သမားတွေရဲ့လက်ချက်နဲ့တည်ဆုံခဲ့ပြီးဩဂုတ်လတလထဲမှာတည်း100လောက်တည်ဆုံခဲ့ပါတယ်။ဇူလိုင်လ25ရက်နေ့ကအဆိုးရွားဆုံးတိုက်ခိုက်မှုအတွင်းတုန်းကတော့လူပေါင်း40လောက်တနက်နဲ့ပြစ်သက်ခံခဲ့ရပါတယ်။ ဘောနူဒေတာတွင်ရေနံရှာဖွေရေးအဖွဲ့တွေကိုဂျမ်ဖတ်သမားတွေကချုံခိုတိုက်ခိုက်ခဲ့တာပါကင်မရွန်နိုင်ငံမှာတော့ဧပြီလကဆလို့အသေးခံတိုက်ခိုက်မှု30အတွင်းအရသာ158ဦးထက်မနည်းသေဆုံးပြီးဝါဇာကဒီဗီဒီယိုဂိမ်းဆိုင်တစ်ခုကိုဇူလိုင်လ12ရက်နေ့ကတိုက်ခိုက်ခဲ့မှုအတွင်းမှာတော့လူ16ဦးသေဆုံးခဲ့ပါတယ်။နိုင်ဂျီးရီးယားစစ်တပ်ကဘိုကိုဟာရန်စစ်သေးကြွတွေကိုကင်မရွန်နိုင်ငံဘက်တိုက်ထုတ်ခဲ့ပြီးမှအခုလိုပို့တိုးပြီးတော့လက်တုံပြန်တိုက်ခိုက်တာဖြစ်တယ်လို့ AI ဖွဲ့ကြီးကပြောပါတယ်။အခုလိုအသေးခံဘုံခွဲတိုက်ခိုက်မှုတွေအတွင်းအမျိုးသမီးနဲ့မင်းကလေးငယ်တွေကိုလူစီကားတဲ့နေရာတွေကိုသွားပြီးအသေးခံဘုံခွဲတိုက်ခိုက်စေခဲ့ကြောင်းလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။အခုလိုပြည်ပခါတွေကြောင့်Nigeria, Cameroon, Chad နဲ့ Niger နိုင်ငံတွေမှာလူနှစ်သန်းခွဲနီးပါးအုံရင်ဆွန့်ခွာထွက်ပြေးခဲ့ရပြီးလူခုနှစ်သန်းကျော်ဟာအစာရေစာမလုံမလောက်ဖြစ်နေပါတယ်။မွတ်စလင်အများစုနေထိုင်တဲ့ Nigeria မြောက်ပိုင်းမှာစီမင်းတင်းကျပ်တဲ့ Islam နိုင်ငံထူထောင်ဖို့ Nigeria အစိုးရကို Boko Haram Islamic စစ်သည်ကြွတွေကတိုက်ခိုက်နေတာဖြစ်ပြီးရှင်းနေကြဒီတိုက်ပွဲတွေအတွင်းလူ1000ကျော်တပ်ဖြတ်ခံခဲ့ရပါတယ်ခင်ဗျာ။
ဟာရီကိန်းမုန်တိုင်းအာမဟာအပြင်းထန်ဆုံးမုန်တိုင်းအဆင့်5အဖြစ်ပိုအားကောင်းလာတယ်လို့အမျိုးသားဟာရီကိန်းစင်တာကဒီကနေ့ပြောလိုက်ပါတယ်။ပေါ်တိုရီကိုကျွန်းကနေကျူဘာနိုင်ငံနဲ့အမေရိကန်ကမ်းရိုးတန်းတစ်လျှောက်အနောက်မြောက်အရက်ကိုဦးတည်ပြီးဒီကနေ့အင်္ဂါနေ့နောက်ပိုင်းဒါမှမဟုတ်ပုတ်ထူးနေ့အစောပိုင်းလောက်ဝင်ရောက်ဖို့ရှိနေတာကြောင့်လီးဝတ်ကျွန်းတွေမှာနေထိုင်ကြသူတွေကြိုတင်ပြင်ဆင်မှုတွေလုပ်နေကြပါတယ်။တပတ်လောက်အရှိန်ယူရွှေ့ရှာလာနေတဲ့အာမဟာရီကိန်းမုန်တိုင်းဝင်ရောက်လာနိုင်မဲ့လမ်းကြောင်းကိုဒေသရင်းကပြည်သူတွေစောင့်ကြည့်ပြင်ဆင်နေကြပါတယ်။ပေါ်တိုရီကိုကျွမ်းမှာအရေးပေါ်အခြေအနေတင်ပြထားတယ်လို့ပေါ်တိုရီကိုအစိုးရအရာရှိတွေကပြောပါတယ်။အဲ့ဒီမှာပုတ်ထူးနဲ့နောက်မိုင်းလောက်မုန်တိုင်းဝင်ရောက်လိမ့်မယ်လို့ခန့်မှန်းထားပြီးပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေအသင့်အနေထားပြင်ဆင်ထားတယ်လို့လည်းပြောပါတယ်။ဖလော်ရီဒါပြည်နယ်မှာလည်းလူတွေကအခြေခံလိုအပ်တဲ့ပစ္စည်းတွေကိုစတင်ထုတ်ပို့ပြင်ဆင်နေပြီးမြေပြိုမှုတွေဖြစ်လာနိုင်တဲ့အပေါ်ဒေသခံအစိုးရတာဝန်ရှိသူတွေကြိုတင်ပြင်ဆင်ထားနိုင်ဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးကအရေးပေါ်အခြေအနေကြေညာထားပါတယ်။ဟာရီကိန်းအာမဟာပေါ်တိုရီကိုနဲ့ဗာဂျင်ကျွန်းတွေကိုအဓိကချိန်ချောင်းနေတာဖြစ်တယ်လို့မုန်တိုင်းစောင့်ကြည့်သူတွေကပြောပါရယ်။မုန်တိုင်းကြားရောက်နိုင်တဲ့အထက်လီးဝတ်ကျွန်းစုတွေလည်းပါဝင်ပါတယ်။ဟာရီကိန်းအာမကိုအဆင့်လေးအပြင်အားရှိတဲ့ပြင်းထန်တဲ့မုန်တိုင်းအဖြစ်သတ်မှတ်ထားတာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရခင်ဗျာမြန်မာနိုင်ငံအနောက်မြောက်ဒေသရခိုင်ပြည်နယ်မှာပြီးခဲ့တဲ့လကပြည်ပခါတွေစတင်ဖြစ်ပွားခဲ့ပြီးဒုက္ခသည်3,300လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒီကနေ့ပြောပါရယ်မြန်မာနိုင်ငံမှာအခုလိုပြည်ပခါတွေဆက်ဖြစ်နေတာကြောင့်လုံခြုံရေးကိုထွက်ပြေးခိုလုံရင်းအရက်သားတွေတည်ဆုံနေတဲ့အပေါ် UNHCR အနေနဲ့အထူးစိုးရိမ်မိတယ်လို့ပြောခွင့်ရဒေါနီယာအက်စလမ်ကဒီကနေ့ဂျနီဗာကသတင်းစာရှင်းလင်းပွဲအတွင်သတင်းတောက်တွေကိုပြောကြားခဲ့ပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာသူတွေရဲ့အနေအထားဟာဆိုးရွားနေတယ်လို့လည်းဆိုပါရယ်ထွက်ပြေးလာသူအများစုဟာသူတို့နေအိမ်တွေကနေရပ်ပေါင်းတော်ကြာလမ်းလျှောက်ထွက်ပြေးလာကြပြီးတောတောင်ထူထပ်တဲ့ဒေသတွေကိုဖြတ်လာကြရတာကြောင့်အာရုံချိနေပြီးကျန်းမာရေးဆိုးရွားနေတယ်လို့ဆာလောင်မိုးသိနေကြတယ်ဆိုပြီးဒုက္ခသည်တွေရဲ့အခြေအနေကိုဖော်ပြထားပါရယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာအခုလိုပြိပခါတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးမြန်မာအစိုးရပေါ်ဒေသတွေနိုင်ငံတချို့မှာလည်းဆန္ဒပြနေကြပါရယ်လာမယ့်တောက်ချာနေ့မှာအင်ဒိုနီးရှားနိုင်ငံဂျာဘာကျွန်းအလယ်ပိုင်းကဘိုရိုဗုဒ္ဓကျောင်းတော်မှာအစ္စလာမ်အဖွဲ့တွေကမြန်မာအစိုးရပေါ်ကန့်ကွက်ဆန္ဒပြပွဲကျင်းပမှာကိုတော့အင်ဒိုနီးရှားရဲတပ်ဖွဲ့ကတားမြစ်ထားတယ်လို့ဆိုရဲခီးသွားတွေကြားရေပန်းစားတဲ့900ဇူနစ်ကဗုဒ္ဓဘုရားကျောင်းတော်အနီးမှာမြန်မာနိုင်ငံကဘာသာရေးလူမျိုးရေးအရာဒီခွဲခြားဖိနှိပ်မှုတွေကိုရပ်ပစ်ဖို့တောင်းဆိုကြမှာဖြစ်တယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်ဘိုရိုဗုဒ္ဓကျောင်းတော်ဟာအင်ဒိုနီးရှားနိုင်ငံရဲ့အမွေအနှစ်သာမကပဲကမ္ဘာအမွေအနှစ်ဖြစ်တာကြောင့်အခုလိုဆန္ဒပြမှာကိုခွင့်မပြုတာဖြစ်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့အကြီးအကဲတီတိုကာနာဗီယန်ကသတင်းတော်တွေကိုပြောပါရယ်ရခိုင်ပြည်နယ်ရင်းကပြိပခါရီနဲ့ပတ်သက်ပြီးမလေးရှားနိုင်ငံဆိုင်ရာမြန်မာတမ်မတ်ကိုလည်းမလေးရှားဘက်ကဒီကနေ့ဆင့်ခေါ်ခဲ့ပါရယ်မြန်မာဆွေးရအနေနဲ့ပြဿနာတွေကိုဖြေရှင်းဖို့လုံလုံလောက်လောက်မကန်တွေ့ခဲ့တာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာအစ်စ်မှာဆွေးနွေးပြောဆိုသင့်ပြီလို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးအာနီဖာအာမန်ကကြေညာချက်ထုတ်ပြောပါရယ်တူရကီသမ္မတရီချစ်တေးအာရဝန်ကလည်းရခိုင်ပြည်နယ်မှာလက်လောဖြစ်ပွားနေတဲ့အခြေအနေတွေပေါ်မွတ်စလင်ကဘာကအထူးစိုးရင်ကြောင်းဒေါ်ဆန်းစုကြည်ကိုဒီကနေ့ပြောကြားခဲ့တယ်လို့သမ္မတရင်ရင်းနှီးတဲ့အတိုင်းဝန်ကိုကိုကာပီရိုက်တာသတင်းမှာဖော်ပြထားပါရယ်ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတူရကီနိုင်ငံသားရဲ့ဝန်ကြီးကိုဆက်လက်သွားမှာဖြစ်ကြောင်းလည်းသူကပြောပါရယ်နိုင်ငံသားရဲ့ဝန်ကြီးမာဗလတ်ကာဗူဆိုဂလူဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဗုဒ္ဓဟူးနေ့မှာတွားရောက်မှာဖြစ်ပြီးဂျာတာရီနေ့မှာတော့သတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ကြောင်းလည်းဖော်ပြထားပါရယ်ခင်ဗျာ
မြန်မာတပ်မတော်လေးရဲ့လေ့ကျင့်ပြန်တန်းရေး G4 ချက်လျင်၃၀ပသိမ်မြို့ကနေဒီကနေ့မနက်ပိုင်းမှာပြန်တန်းလေ့ကျင့်ချိန်မှာချက်လျင်၃၀ထက်ကဒဇင်းနဲ့အဆက်အသွယ်ပြတ်တောက်သွားပြီးပျောက်ဆုံးနေတယ်လို့စစ်တပ်ကအင်ကာနေမှာပြောပါရယ်တမရော်သတင်းမှန်ပြန်ကြားရေးကဘုံမူကြီးမြန်မင်းဦးဟာလည်းပျောက်ဆုံးနေတဲ့လေရင်ကိုဆက်လက်ရှာဖွေနေဆဲဖြစ်ကြောင်း VOA ကိုအတည်ပြုပြောဆိုပါရယ်
။သူအများအားဖြင့်ပုံမှန်လေ့ကျင့်ရတယ်။အဲလေ့ကျင့်ဖြစ်တာပါ။ဒီမှာလေ့ကျင့်ရေးထားပါတယ်။ကြံတန်းလေ့ကျင့်နေတော့ဆုံးသွားအဲမှာ၃ကြီးပြန်သွားတယ်လေ့ကျင့်နေတယ်။အဲပျောက်သွားတယ်ဒါလောက်ပါပဲဟုတ်ကဲ့ပါ
။ပသိမ်လေစိတ်ကနေဒီကနေ့မနဲ့စတင်ပြန်တန်းလေ့ကျင့်ရမှာပသိမ်မြို့အနောင်မြောက်ဖက်36မိုင်အကွာမနဲ့9:18မိနစ်မှာနောက်ဆုံးအဆက်တွေ့ရခဲ့တာဖြစ်တယ်လို့စစ်တပ်ကကြေညာချက်ထုတ်ပြန်ထားပါတယ်။ကြက်လေရင်ပေါ်မှာလူပဲနှုတ်လိုက်ပါသွားတယ်လဲဆိုတာချက်ချင်းမသိရပေမဲ့လေရင်မိုးရဲ့နာမည်ကိုတော့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီပျောက်ဆုံးနေတဲ့ G4 ကြက်လေရင်ကိုမြေပြင်တပ်တွေတပ်မတော်လေးကလေရင်ရဟတ်ရင်တွေရှာဖွေနေကြတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ Facebook လူမှုကွန်ရက်ဆက်မျက်နှာမှာဖော်ပြထားပါတယ်။
ကမ္ဘောဒီးယားနိုင်ငံကတိုက်ခိုက်ကောင်းဆောင်ကမ်ဆူခါကိုနိုင်ငံတော်သစ္စာပေါမှုနဲ့တရားစွဲလိုက်ပြီးအပြစ်ရှိကြောင်းထင်ရှားရင်တော့သူဟာ2015နှစ်ကနေ2030အထိချမှတ်ခံရနိုင်ပါတယ်။အတိုက်ခံကမ္ဘောဒီးယားမျိုးသားကက်တင်ရေးပါတီကောင်းဆောင်ဆူခါဟာအမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့ကမ္ဘောဒီးယားနိုင်ငံတွင်ဒီမိုကရေစီရေလှုပ်ရှားမှုတွေဖြစ်လာအောင်လှုံ့ဆော်ပြီးအစိုးရကိုအားရင်ချိနေအောင်လုပ်ဖို့ပြည်ပအဖွဲ့အစည်းတစ်ခုနဲ့လျှို့ဝှက်ပူးပေါင်းဆောင်ရွက်နေတယ်လို့ဖနမ်ပင်မျိုးတော်ကတရားရုံးတစ်ခုကဒီကနေ့ကြေညာလိုက်ပါတယ်။လွတ်လပ်တဲ့သတင်းမီဒီယာနဲ့လူခွင့်ရေးအဖွဲ့တွေကိုအစိုးရကအကြီးကျယ်နှိမ်နှင်းနေပြီးဒလို့နှိမ်နှင်းမှုတွေရဲ့တစိုက်တစ်ပိုင်းအဖြစ်ဆူခါကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကဖမ်းဆီးလိုက်တာပါအခုလိုနှိမ်နှင်းမှုတွေကိုတော့အာနာရှင်ဆန်တဲ့ဝန်ကြီးချုပ်ဟွန်ဆန်ကနှစ်ပေါင်း30ကြာသူ့ရဲ့အာနာဆက်လက်တည်မြဲဖို့အတွက်ရွှေနှစ်ရေကောက်ပဲမတိုင်ခင်အတိုက်ခံတွေရဲ့အတန်တွေကိုနှုတ်ဆက်နိုင်အောင်ရည်ရွယ်လှုပ်ဆောင်နေကြလည်းဖြစ်ပါတယ်
IS အစွန်ရောက်တွေက3နှစ်ကြာထိန်းချုပ်ထားတဲ့ဆီးရီးယားအရှေ့ပိုင်းက Deir ez-Zor မြို့ကိုဆီးရီးယားအစိုးရတပ်တွေကထိုးဖောက်ဝင်ရောက်နိုင်ခဲ့တယ်လို့ဆီးရီးယားအရေးလှုပ်ရှားသူတွေနဲ့ဆီးရီးယားနိုင်ငံပိုင်သတင်းဌာနကပြောပါရယ်အစိုးရတပ်တွေဟာမြို့အနောက်ဘက်ကအဓိကကျတဲ့အစိုးရ leader scan ကိုထိုးဖောက်ဝင်ရောက်ခဲ့တယ်လို့ဆိုပါရယ်2017ခုနှစ်ကဆီးရီးယားမှာအုံကြွမှုဖြစ်ပြီးတပုံတွေနဲ့ jihad တွေက Deir ez-Zor မြို့ဒေသတစ်ဝိုက်ကိုသိမ်းပိုင်နိုင်ခဲ့တာပါ2014ခုနှစ်မှာ IS တွေကြော်ရီဟာဒေသတစ်ခုလုံးကိုထိန်းချုပ်နိုင်ခဲ့ပါရယ်အဲ့ဒီမြို့မှာပြည်တွင်းစစ်မဖြစ်ခင်ကတဲ့လူဦးရေတစ်ဝက်လောက်တိုးလာခုခါမှာလူပေါင်းသက်သိန်းခွဲလောက်နေထိုင်နေကြတယ်လို့ Syria စောင့်ကြည့်လေးလာရဲ့အဖွဲ့ကပြောပါရယ်။ရင်းနှံထွက်ရဒေသရဲ့အချက်အချာကြားတဲ့ဒေသအလဲက Deir ez-Zor မြို့ကိုတင်ပိုင်နိုင်တာဟာ Syria သမ္မတ Bashar al-Assad အတွက်သောအောင်မြင်မှုကြီးတစ်ရပ်ဖြစ်ပါရယ်။ရင်းနှံတဲ့တဘာဝတန်းငွေထွက်ရဒေသတွေကို Syria အရှေ့မြောက်ဘက်ခြမ်းဒေသတွေကိုဒီလပိုင်းတွေအတွင်းအစိုးရတပ်တွေကပြန်ပြီးထိန်းချုပ်လာနိုင်ခဲ့တာဖြစ်ပါရယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ပြောပြပေးကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်အကြမ်းဖက်မှုဆိုင်ရာသတင်းလွှာနဲ့အရင်စပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကဗတိပခတွေမှာအကြမ်းဖက်မှုတွေကျူးလွန်နေတဲ့ဆိုတော့ ARSA စစ်သွေးကြွအုပ်စုဟာမြန်မာနိုင်ငံတွင်းကမြို့ကြီးပြကြီးတွေမှာပါတိုက်ခိုက်ဖို့ကြံစည်နေကြောင်းမြန်မာစစ်တပ်နဲ့အစိုးရကဒီကနေ့ပဲပြောဆိုလိုက်ပါတယ်။မကြာသေးခင်ကစလို့တကြော့ပြန်ကြီးထွားလာတဲ့ရခိုင်ပြည်နယ်ဗတိပခတွေမှာစစ်တပ်ကအင်အားသုံးဖြည့်ရှင်းနေတဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာခဲ့တာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်
။ရခိုင်ပြည်နယ်မောင်သောဒေသကမတိမငိမ့်အခြေအနေတွေနဲ့ဆက်နွယ်ပြီးနေပြည်တော်ရန်ကုန်မန္တလေးအပအဝင်မြို့ကြီးတွေမှာအကြမ်းဖက်ဝါရီတွေကတိုက်ခိုက်ဖို့ကြံစည်နေကြောင်းတပ်မတော်ကကွယ်ရေးဦးစီးချုပ်ရုံးကကြေညာချက်ထုတ်ပြန်ခဲ့တာပါ။ကုလသမဂ္ဂအထွတ်အမြတ်ညီလာခံကျင်းပမဲ့ဒီလအထက်မှာပဲအချိန်ကြိုက်တိုက်ခိုက်မှုတွေလှုံ့ဆော်ဖို့ပြည်ပနိုင်ငံတစ်ခုမှစီစဉ်နေကြောင်းပြောဆိုခဲ့ပေမဲ့ဘယ်နိုင်ငံဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုမထားပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကလည်းအကြမ်းဖက်တိုက်ခိုက်မှုအနေနဲ့အတွက်သတိထားဖို့တက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားတာပြီးဖြစ်သလိုလူမျိုးရေးဘာသာရေးပဋိပက္ခတွေဖန်နေမဲ့အန္တရာယ်တွေကိုရှောင်ရှားဖို့နှိုးဆော်တဲ့ကြေညာချက်တရားကိုလည်းထုတ်ပြန်ခဲ့တာပါအကြမ်းဖက်တိုက်ခိုက်သူတွေကိုနှိမ်နင်းဖို့အတွက်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရာကနေဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ပြီးလွန်ခဲ့တဲ့12ရက်တာကာလအတွင်းရောက်ရှိလာတဲ့ဒုက္ခသည်အရေအတွက်3,200ကျော်ရှိနေတယ်လို့အဲဒီမှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရ Vivian Tan က VOA ကိုပြောပါရယ
် We have several concerns and priorities I would say the top priority is to provide
tomorrow နေ့နဲ့ဆွေးနွေးချက်အတော်များများရှိပါတယ်ဦးစားပေးလုပ်ရမယ့်အချက်တွေလို့ဆိုရမှာပါထိတ်ဆုံးဦးစားပေးကတော့ဒီလူတွေအတွက်အရေးပေါ်နေရာထိုင်ခင်းစီစဉ်ပေးဖို့ပါတိမ်တွေရောပိုင်ဆိုင်သမျှအရာရာအလုံးဆုံးရှုံးခဲ့ရတဲ့ဒီလူတွေရဲ့ခေါင်းပေါ်မှာအ ਨੇ ဆုံးခေါင်းမိုးတစ်ခုတော့ရှိဖို့လိုပါတယ်လက်ရှိဒုက္ခသည်စခန်းမှာသူတို့တွေကိုနေရာချထားပေးဖို့ကျမတို့လှုပ်ဆောင်နေပါတယ်ဒါပေမဲ့တခြားနေရာတွေမှာလည်းယာယီစခန်းတွေဆောက်လုပ်ဖို့လည်းသိပ်ပြီးတော့လိုအပ်နေပါတယ်။နောက်တစ်ခုကတော့သူတို့အတွက်အစားအသောက်ပါ။နောက်ရောက်လာတဲ့ဒုက္ခသည်တွေကိုဒေသခံ NGO တွေဒုက္ခသည်တွေနဲ့ပူးပေါင်းပြီးတော့ကျွေးမွေးသွားဖို့ပါ။
ရာနဲ့ချီတဲ့မြန်မာရွှေပြောင်းဒုက္ခသည်တွေနေ့စဉ်ဝင်ရောက်လာနေတာကြောင့်နေရာထိုင်ခင်းအခက်အခဲတွေရှိနေပြီးနောက်ထပ်ရောက်လာတဲ့သူတွေကိုအရင်ရောက်နေပြီးသားဒုက္ခသည်မိသားစုတွေ၊ကျောင်းတွေ၊အကအရန်ရှိတဲ့အဆောက်အုံတွေမှာပါနေရာချထားပေးရတယ်လို့လဲ UNHCR ကသတင်းထုတ်ပြန်ထားပါတယ်။နောက်ရောက်လာတဲ့ဒုက္ခသည်များဟာလမ်းတစ်လျှောက်အစာရေစာပြတ်လတ်ခဲ့လို့ကျန်းမာရေးအခြေအနေဆိုးရွားနေကြတယ်လို့လဲ VPN ကပြောပါတယ်။ကနေဒါနိုင်ငံအခြေစိုက်စီးပွားရေးလှုပ်ခွင့်ရေးနဲ့ဒီမိုကရေစီရေးလှုပ်ရှားသူဗဂျေဆပန်နီကတော့ရခိုင်ပြည်နယ်ကပဋိပက္ခတွေမှာမြန်မာစစ်တပ်ရဲ့ကင်တွယ်ပုံတွေကြောင့်ပြဿနာတွေပုံပုံကြီးထွားလာနိုင်တယ်လို့သတိပေးပါရယ
် The focus should be on the hunter the military the western world and the media has been asking Daw Suu Kyi to speak up she has no control over the military in Burma
နောက်နိုင်ငံတွေနဲ့မီဒီယာတွေကဒေါ်ဆန်းစုကြည်အနေနဲ့ပွင့်လင်းလင်းဝေဖန်ပြောဆိုဖို့တောင်းဆိုနေကြပါတယ်ဒါပေမဲ့တည့်ရက်အတိုင်းသူ့အနေနဲ့စစ်တပ်ကိုထိန်းချုပ်နိုင်စွမ်းမရှိပါဘူး။အနောက်နိုင်ငံတွေလှုပ်တင်တာကတော့မြန်မာစစ်တပ်ပေါ်မှာဖိအားတွေစတင်တိုးမြင့်မှုပါ။ပြည်ပခါတွေကြီးထွားမလာအောင်လို့ဒေသတွင်းမှာရေးပါတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်တို့လိုမျိုးနိုင်ငံတွေအနေနဲ့လည်းမြန်မာစစ်တပ်ကိုဖိအားပေးဖို့လိုပါတယ်
။တူရကီသမ္မတရက်စစ်တိုင်အာရဝန်ကတော့ရခိုင်ပြည်နယ်ကပြည်ပခါတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုတယ်လီဖုန်းဆက်ပြီးဆိုရင်းကြောင်းပြောဆိုခဲ့တာပါ။မကြသေးခင်ကပဋိပက္ခတွေကြောင့်မြန်မာနိုင်ငံဘက်ကဒုက္ခသည်ပေါင်းသသိန်းကျော်ထွက်ပြေးခဲ့တဲ့ဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းတူရကီနိုင်ငံခြားရေးဝန်ကြီးကိုဆီလိုမှာဖြစ်ကြောင်းလဲကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံရဲ့အကဲခတ် VJ Sabanee ကတော့အမေရိကန်လိုအင်အားကြီးနိုင်ငံတွေအနေနဲ့လည်းမြန်မာနိုင်ငံကပဋိပက္ခတွေကိုဖြည့်ရှင်းရမှာဦးဆောင်ပါဝင်တင်တယ်လို့ဆိုပါတယ်
။ The time is now that the US primarily start looking at sending a special envoy to Burma.to start negotiations and conversations after the
Burma
Nuclear
Agreement was signed
in
2017 မှာလုပ်ခဲ့တယ်လို့ပဲဆွေးနွေးမှုတွေညှိနှိုင်းမှုတွေလုပ်ဖို့မြန်မာနိုင်ငံဆိုင်ရာထုတ်ကူစရေတယောက်ကိုရှာတင်ပါတယ်ဒီတစ်ချိန်ပြောဆိုမှုတွေမှာတော့ခြားနားမှုတွေရှိပါလိမ့်မယ်စစ်တပ်အနေနဲ့ဂရီပီးထားတာနဲ့လက်တွေ့လို့ရညီမညီဆိုတာကိုတာဝန်ခံမှုရှိအောင်လို့လုပ်ရပါလိမ့်မယ်အမေရိကန်အနေနဲ့သူသဖြင့် Ranger နဲ့ဒုက္ခသည်အရေးနဲ့အရတား Ranger တွေအပေါ်စစ်တပ်ရဲ့ကင်တွယ်ပုံတွေကိုအထူးသဖြင့်အာရုံစိုက်ရပါလိမ့်မယ
်။ပဋိပက္ခတွေကြောင့်နေရစွန့်ခွာထွက်ပြေးသူတွေနေစဉ်တိုးလာနေတယ်လို့မြန်မာအစိုးရရဲ့နယ်မြေရှင်းလင်းရေးလုပ်ရအပေါ်မွတ်စလင်အသားဝိုင်းကစန့်ကျင်ကာကွယ်မှုတွေလည်းပြပနိုင်ငံမျိုးကြီးတွေမှာပြုလုပ်နေကြတာဖြစ်ပါတယ်ရှင်
။နန်းလောင်မင်းမြန်တင်ပြခဲ့တာပါရှင်။တစ်ဆက်ထက်မှာပဲဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားပစ်ခတ်မှုတွေဆက်ဖြစ်နေတဲ့အတွက်ရခိုင်ဒုက္ခသည်1000ခွဲလောက်ဟာစစ်တွေဘူးတီတောင်မောင်တော်ကစစ်ရှောင်တဲ့နေရာတွေမှာခိုးလုံနေထိုင်ရပြီးဒေသခံတွေကြားမှာစိုးရိမ်ပူပန်မှုတွေဖြစ်နေကြပါဗျ။ပုံမှန်အနေအထားပြန်ရောက်ဖို့အတွက်အစိုးရနဲ့စစ်တပ်ကဘလို့ဖြည့်ရှင်းဆောင်ရွက်ပေးမလဲဆိုတာမင်းကွန်းထုတ်စရာဖြစ်လာပါဗျ။ဒီအကြောင်းပြည်စုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းတင်တော့မိုက်အေးမာကတင်ပြပို့ထားပါရရှင်
နေကြောင်ကင်းစကန်30လောက်ကိုအကြမ်းဖက်အုပ်စုတွေကဩဂုတ်လ25ရက်နေ့ကနေစတင်တိုက်ခတ်ခဲ့ပြီးတဲ့နောက်မှာတော့မြမတက်မတော်နဲ့အကြမ်းဖက်အုပ်စုတွေကြားမှာပြစ်ခတ်မှုတွေဖြစ်နေတယ်လို့တာမန်အရက်သားတွေထိခိုက်သေးဆုံးမှုတွေကလည်းရာခိုင်နှုန်းလောက်ရှိလာပြီဖြစ်ပါတယ်။နှစ်ဖက်အတိုင်းဝိုင်းကြားမှာမုန်းတီးမှုတွေနဲ့တပ်ဖြတ်မှုတွေကြောင့်ဤဆက်ရာကိုခေါလုံထွက်ပြေးနေရတဲ့ဒုက္ခသည်တွေထဲမှာတော့ရခိုင်ဒုက္ခသည်1000ခွဲလောက်ရှိသွားပြီဆိုပြီးဘူးတီတော်မောင်တော်စစ်တွေဘက်ကဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့အလိုတော်ဖြစ်ကြောင်းကဆရာတော်ဦးကုမာရကဆိုပါတယ်
မောင်တော်မှာဆိုလို့ရှိရင်မောင်တော်ရဲ့နောက်ကြေးတောင်ရဲ့ပုံနာကျောင်းရဲ့စစ်တွေဗုဒ္ဓတော်မှာ3000ကျော်ဟိုစစ်တွေမှာဆိုလို့ရှိရင်ဦးစင်းတို့အလိုတော်ဖြစ်ကြောင်းမှာရှိတယ်ဒုက္ခတွေလည်းနောက်ပြီးတော့အမ္ဘာဓမ္မရာမကျောင်းတိုင်းရဲ့ဒီဇာရာမကျောင်းရဲ့ဓမ္မဇာတိတိပဋ္ဌာန်းကျောင်းရဲ့စီကြီးမြတ်တာကျောင်းရဲ့ဓမ္မပါဠိကျောင်းတိုင်းရဲ့အဋ္ဌိဌာန်းကျောင်းရဲ့နောက်ပြီးတော့မင်းရဲ့နာကျောင်းရဲ့စီကြီးကောင်ကျောင်းရဲ့လမ်းမှာမြောက်ကြောင်းရယ်စူတောင်းပြေကြောင်းပေါ့နာရီကန်ဖုံးတော်ကြီးကြောင်းရယ်စတောင်းမော်ကြောင်းရယ်ဟိန္ဒူဖုံးကြီးကြောင်းရယ်ဆိုတော့အဲကြောက်တော်မှာလည်းရှိရယ်မင်းကြောင်းမှာလည်းရှိရယ်မြောက်မှာလည်းရှိရယ်ဆိုတော့အဲ့ဒါအကုန်လုံးကတပေါင်းနဲ့တထောင်နဲ့ရှောင်းဝါနဲ့သုံးစင်းနဲ့နေရာဖြစ်နေပြီပေါ့အ
ဲ့ဒီနေမြေကိုအစိုးရကစစ်စင်ရေးနေမြေဖြစ်သတ်မှတ်ပြီးနှင်းနှင်းမှုတွေလုပ်နေပေမဲ့ဆယ်ရက်တာကာလအတွင်းမှာငြိမ်သက်မှုမရှိသေးပဲပောက်ကွဲမှုတွေလက်နက်ကြီးတံတွေနဲ့တိုက်ပွဲတွေဖြစ်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်ဒီအတွက်ဒေသခံရခိုင်လူထုကတော့စိုးရိမ်မှုတွေရှိနေပြီးရေရှည်ပြန်လည်အခြေချဖို့အတွက်ဒီပြဿနာကိုအစိုးရဘက်ကဘယ်လိုဖြေရှင်းပေးမလဲဆိုတဲ့အဖြေကိုတော့ဒုက္ခသည်တွေဘက်ကမျှော်လင့်နေကြတယ်ဆိုပြီးဥက္ကမာရကဆိုပါတယ
်ဆက်ဖက်သမားတွေအချိန်ကရတယ်လို့မနေ့ကဆိုရင်ဒုရှာတက်မှာဆိုလို့ရှိရင်ဆက်ဖက်ထောက်ခွေတာပဲအခုဆိုလမ်းနဲ့တားတယ်ဆိုရင်တော်လို့မရဘူးတားတယ်ဆိုရင်မိုက်တွေထောက်ခွေထားတယ်လမ်းနဲ့မှာဆိုလို့ရှိရင်လည်းမိုက်တွေထောင်ထားတယ်အခြေအနေတွေကတော်တော်လေးတော့စွန့်ရင်ပြန်ဖြစ်လာတာဟုတ်မောင်တော်မြို့ပေါ်မှာဆိုလို့ရခိုင်လူတွေကဟိုနေရာကြော်ကြော်လောက်ပဲဟိုရှိတော့တာပေါ့ဥစဉ်တော့တော်ရင်းလေးစရာကောင်းလာတာပေါ့နိုင်ငံတော်ဆိုအားနဲ့အမှုတော်ပိုင်းဘယ်လိုကိုင်းဖြစ်ရှင်းနေဆိုတော့ လာဆွဲအတွက်ကဒီလိုစိုးရင်များဖြစ်လာတယ်
တချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေတဲ့မွတ်စလင်ဒုက္ခသည်တသိန်းကျော်လောက်ရှိသွားပြီဆိုပြီးနိုင်ငံတကာသတင်းတွေမှာလည်းပါရှိနေပါတယ
်။မိုင်းအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့စစ်တပ်ကနေတရားစွဲထားတဲ့ရှမ်းပြည်နယ်ရွာသား၈ဦးရဲ့အမှုနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်။မြန်မာစစ်တပ်နဲ့ NCA အပြည့်ရလက်မှတ်ရေးထိုးတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတိုက်ပွဲဖြစ်ပွားခဲ့စဉ်အတွင်းစစ်တပ်ကနေဖမ်းဆီးထိန်းသိမ်းထားတဲ့ရှမ်းပြည်နယ်တောင်ပိုင်းနောင်မွန်တိုက်နယ်ဒေသခံရွာသား၈ဦးကိုတရားစွဲဆိုခဲ့ပြီးရုံးတင်စစ်ဆေးနေခဲ့တာပါ။ရွာသား၈ဦးကိုကာကွယ်ရေးစစ်ဆင်မှုအထူးစီမံချက်အဥပဒေနဲ့တရားစွဲဆိုထားတာလည်းဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာတပ်မတော်ကလည်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့စစ်ရေးပဋိပက္ခဖြစ်ပွားခဲ့ပြီးဟိုဘုံမြို့နယ်ကတေတခန့်ရွာသားတွေကိုဖမ်းဆီးခဲ့တယ်လို့ရွာသား၈ဦးကိုကာကွယ်ရေးစစ်ဆင်မှုအထူးစီမံချက်အဥပဒေနဲ့တရားစွဲဆိုထားတာပါ။ဒီရွာသားတွေကိုတပ်မတော်ကလည်းဥပဒေပုံမှန်၃မြင်းဆောင်၃နဲ့စွဲချက်တင်ခဲ့တယ်လို့ရွာသားတွေဘက်ကမှုလိုက်နေသူရှေ့နေတော်စွန်မြဝတီကပြောပါတယ
်။ရုံးတော့တင်ထားပါတယ်။ဆက်လက်ဆင့်နေပါပြီ။တက်တယ်ရောစစ်ဖက်ကပဲလာပြီးတော့တက်တယ်ခံတာလေသူတို့ဆွဲတဲ့ဥပဒေကတော့ကာကွယ်ရေးစစ်ဆင်မှုအထူးစီမံချက်ဥပဒေတဲ့စစ်ဆင်နေတဲ့နေနေကျမဝန်ရက်တယ်ဆိုတဲ့ဟာမျိုးပေါ့
ပြီးကြတဲ့ဇူလိုင်လ18ရက်နေ့တုန်းကဟိုဘုံမြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်မှုတွေရှိခဲ့ပါတယ်တိုက်ပွဲဖြစ်ပွားပြီးနောက်ပိုင်းရွာသားများပြားဖမ်းဆီးခံခဲ့ရပြီး RCS နဲ့ပတ်သက်မှုရှိမရှိစစ်ဆေးမှုတွေပြုလုပ်လာခဲ့ပါတယ်။တမတော်ကလည်းဖမ်းဆီးစစ်ဆေးခံခဲ့ရတဲ့ရွာသားတို့ကတော့ရှမ်းဘာသာနဲ့အခုလိုပြောပါတယ်
ဘကတုံမြန်မာရကောမတ်ဖမ်းလက်ကြီးလောက်ကအမှုခါဝတ်တော်ရမနန်တဲ့အမှုခါကတင်ကုန်
ကျွန်တော်က RCSS SSC ရှမ်းတပ်ဖွဲ့သတင်းလာမိတယ်ကျွန်တော်လည်းပြောတယ်လုံခရက်၃ရက်လောက်ကတော့ရွာထဲလာတယ်လို့ပြောတယ်အခုပဲမှလည်းပြန်မိတယ်မသိတော့ဘူးလို့ပြန်ဖြေတော့ဆွဲထိုးတယ်ဝိုင်းကန်တယ်ပြီးတော့ကျွန်တော်တို့တွေကိုဖမ်းခေါ်သွားတော့တာပဲဆိုပြီးရှမ်းမာတာနဲ့ပြောဆိုသွားတာပါဖမ်းစီစစ်ဆေးပြီးဟိုဘုံမြို့နယ်နောင်မွန်တိုက်နယ်ရွာသား9ဦးကိုပြန်လွှတ်ပေးခဲ့ပေမဲ့လက်ရှိဖမ်းခံရဆဲရွာသား၈ဦးကိုတော့ဟိုဘုံမြို့နယ်တရားရုံးမှာတပ်မတော်ကလည်းအမှုဆွဲချက်တင်ခဲ့တာပါတပ်မတော်ဘက်ကဆွဲချက်တင်ထားတဲ့ပုံမှန်၃မြင်းဆောင်၃ဟာစစ်ဖက်ဆိုင်ရာအမိန့်ထုတ်ပြန်နိုင်ခွင့်ရှိတဲ့ပုဂ္ဂိုလ်ကစစ်စင်ရေးနယ်မြေဖြစ်တပ်မတော်တဲ့နယ်မြေတွင်အခွင့်မရှိဘဲသွာလာခြင်းနေထိုင်ခြင်းကြော်ပြခြင်းစတဲ့ကျူးလွန်မှုတွေအတွက်ထောင်ဒဏ်၃နှစ်သို့မဟုတ်ငွေဒဏ်သို့မဟုတ်ထောင်ဒဏ်နဲ့ငွေဒဏ်၂ရပ်စလုံးသတ်မှတ်နိုင်တယ်လို့အမှုလိုက်ပေးနေတဲ့ရှေ့နေသောစွန်မြောက်ဝတီကပြောပါတယ်ဒါပေမဲ့လက်ရှိဆွဲချက်တင်ခံရတဲ့သူတွေဟာဒေသတွင်းနေသူရွာသားတွေဖြစ်တဲ့အတွက်ဆွဲချက်တင်ထားတဲ့ပုံမှန်နဲ့မညှိစုံဘူးလို့ရှေ့နေသောစောမြောက်ဝတီကပြောပါတယ
်သူတို့ဆွဲတဲ့ပုံမှန်အရဆိုလို့ရှိရင်တော့တင့်မရှိဘူးဒီမှာတော့အဲ့လိုပဲမြင်တယ်နော်ဘာလို့လဲဆိုသူတို့ရွာမှာပဲသူတို့နေတာ哦သူတို့ခြံမှာသူတို့လုပ်နေတယ်ကျောင်းခြံမှာအလုပ်လုပ်တယ်အဲရွာမှာပဲတစ်ခါကိုနေတယ်အဲ့ဒီချိန်မှာလာဝန်ဖမ်းနေဆိုတော့ဒီဆွဲတဲ့ပုံမှန်နဲ့တော့မညှိဘူးပေါ့
တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့အန်စီပြည်ရဲ့လက်မှတ်ရေးသူထားတဲ့ဖွဲ့ဖြစ်သလို၎င်းတို့နေမြေတွင်တပ်မတော်ကနေနေမြေရှင်းလင်းရေးကောင်းစဉ်နဲ့ထိုးစစ်မစင်သိဘူးလို့တောင်ကြီးဆက်ဆံရေးယုံတာဝန်ခံသူဘူမူကြီးဆိုင်ဦးကပြောပါတယ
်ကျွန်တော်ဒီနိုင်ငံရေးရှင်းလင်းပွဲတွေမှာလည်းတော့အန်စီနဲ့ထိုးထားတဲ့ဖွဲ့ဖြစ်တယ်ခရီးရနဲ့ကျွန်တော်နိုင်ငံရေးရှင်းလင်းပွဲတွေလုပ်နေတယ်ဆိုတဲ့အကြောင်းကျွန်တော်တို့ PDP ရှိနေတဲ့ဆိုင်ရင်းမှာကျွန်တော်တို့ဆင်းရဲဖြစ်တယ်ပေါ့နော်တပ်မတော်ကနေနေမြေစုံမှုရောအကြောင်းပြရကျွန်တော်တို့တပ်ကိုနေမြေစုံမှုလုပ်ချင်အဖြစ် PDP ထိုးရယုံကြည်ကိုပြတ်စီလဲပေါ့နော်
အဖန်စီခံရွာသားတွေအမှုဆွဲချက်တင်ခံရတဲ့သူတွေအလုံးပြန်လွှတ်ပေးဖို့ RCSS အနေနဲ့ပြည်နယ်စစ်အပြည့်ရပူးဆွဲစောင့်ကြည့်ရေးကော်မတီ GNC ကိုတင်ပြထားတယ်လို့တောင်ကြီးဆက်ဆံရေးယုံတာဝန်ခံဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်အခုလို NCA အပြည့်ရတောင်ပိုင်းရှမ်းပြည်တပ်မတော် RCSS အနေနဲ့မြန်မာတပ်မတော်တို့ကြားဒေသတွင်းတိုက်ပွဲဖြစ်ပွားမှုတွေရွာသားတွေဖမ်းဆီးခံရမှုနဲ့ RCSS တပ်သားတွေဖမ်းဆီးခံရမှုကိစ္စရပ်တွေဆက်သက်ဖြစ်ပွားနေတဲ့အပေါ်မှာRCSF ကတင်ပြထားပေမဲ့လည်းဖြည့်ရှိမှုတစုံတရာမရှိသေးပါဘူး။တစ်ဖက်မှာလည်းတနင်္ဂနွေပြေကတိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA လက်မှတ်ရေးသူသားတဲ့တိုင်းဒါလက်နက်ကန်ဖွဲ့ရှိဖွဲ့ကနေငင်းချမ်းရဲကောင်တွေဖော်ရမှာမဟာဗျူဟာတစ်ခုတည်းချမှတ်နိုင်ဖို့အတွက်ထိုင်းနိုင်ငံချင်းမှမြို့မှာတွေ့ဆုံဆွေးနွေးနေစေလဲဖြစ်ပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်တင်ပြပို့ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဒီအိန္ဒိယနိုင်ငံဝန်ကြီးချုပ်မြန်မာပြည်ခီးစဉ်အကြောင်းကိုတင်ပြပေးပါမယ်။ဒီကနေ့ပဲမြန်မာနိုင်ငံကိုရောက်လာတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမွန်ဒီဟာသမ္မတဦးထင်ကျော်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ခီးစဉ်အတွင်းမြန်မာနိုင်ငံကပြည်ပကဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အရေးအပါအဝင်နိုင်ငံခြားစီးပွားရေးကိစ္စတွေကိုလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အိန္ဒိယနယ်ပွားမြန်မာနိုင်ငံသားတွေကတော့အိန္ဒိယဝန်ကြီးချုပ်ရဲ့ခီးစဉ်ကနေစီးပွားရေးအဆက်အစံတွေတိုးတက်လာဖို့မျှော်လင့်နေကြတာပါ။အိန္ဒိယဝန်ကြီးချုပ်ရဲ့ခီးစဉ်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါပါရှင်။
ဟုတ်ပါတယ်လုံခြုံရေးအကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့စီးပွားရေးကိစ္စတွေအပါအဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးမဲ့ခီးစဉ်အဖြစ်မြန်မာနိုင်ငံကိုရောက်ရှိလာတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာခရီးရောက်မဆိုင်ဆိုသလိုသမ္မတဦးထင်ကျော်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ပထမအဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်အတွင်းအစီအစဉ်တော်တော်များများမှာပါဝင်မှာဖြစ်တဲ့အကြောင်းလဲအိန္ဒိယဝန်ကြီးချုပ်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါမြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြားချစ်ကြည်ရင်းနှီးမှုခိုင်မာအောင်တည်ဆောက်နိုင်မှုနဲ့မြန်မာနိုင်ငံတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားနိုင်မှုမျှော်လင့်တယ်လို့ဝန်ကြီးချုပ်မိုဒီကပြောကြားထားပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အတွေ့အကြုံကြီးတဲ့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားအကြမ်းဖက်တိုက်ခိုက်မှုတံပြန်တုံ့ပြန်မှုတွေအပါအဝင်လုံခြုံရေးနဲ့ကာကွယ်ရေးပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆောင်ရွက်ဖို့နဲ့တနိုင်ငံကုန်သည်စီးပွားရင်းနှီးမြှုပ်နှံမှုတွေနဲ့စွမ်းရင်သုံးလုပ်ငန်းတွေနောက်နေဆက်ဆက်သွယ်ရေးလုံခြုံရေးပို့ပြီးတော့မှတိုးတက်ကောင်းမွန်လာရေးတနိုင်ငံခေါင်းဆောင်တွေကြားဆွေးနွေးမယ်လို့လည်းအိန္ဒိယဝန်ကြီးချုပ်ယုံကခီးစဉ်မတိုင်ခင်ထုတ်ပြန်ထားပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဗုဒ္ဓဖူးနေမှာတွေ့ဆုံမှုရှိနေပြီးစီးပွားရေးလုပ်ငန်းရှင်တွေအိန္ဒိယနယ်ပွားတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။အိန္ဒိယမြန်မာစီးပွားရေးလုပ်ငန်းရှင်များအသင်းကုန်သည်ကြီးများအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဗဟိုရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမောင်ရွှေကတော့အိန္ဒိယဝန်ကြီးချုပ်နဲ့တွေ့ဆုံမှုမှာအိန္ဒိယနယ်ပွားတွေထောင်နဲ့ချီတက်ရောက်လိမ့်မယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်။
ကျွန်တော်တို့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူအဖွဲ့ချုပ်အနေနဲ့ပေါ့လေအဲ့ဒီဥစ္စာကိုစီစဉ်ဆိုင်ရွက်ပေးနေတယ်လို့ဒီမှာဒီမှာရှိတဲ့အိန္ဒိယနယ်ပွားမြန်မာနိုင်ငံသားတွေပေါ့လေအိန္ဒိယနယ်ပွားတွေအားလုံးစားနိုင်တယ်လို့ပေါ့သူသင်္တီစကားနားလည်တယ်လို့ JR ဘီချောက်တကားပဲကလို့နောက်ရန်ကုန်တိုင်းပဲကလို့ပြောတယ်။ JR ဘီတိုင်းပဲကအဲ့ဒါလူ6000လောက်ကက်မယ်လို့ဖန်ပါတယ်။ဥစ္စာချုပ်နဲ့တော့ကျွန်တော်တို့ကပြပေါ်ကြတော့အားလုံးပေါ့ excited ဖြစ်နေတယ်ပေါ့မပန်ပြရလို့ရတယ်ဟိုနည်းနည်းဘာပဲဖြစ်ဖြစ် internationally အနေနဲ့တော့လေဒီ engine တွေတော်တော်လေး
အိန္ဒိယမြန်မာကုန်သည်ကြီးများအသင်းအနေနဲ့ကတော့အိန္ဒိယဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အခါအခုလက်ရှိမြန်မာကုန်သည်တွေနဲ့အိန္ဒိယကုန်သည်တွေကြားပဲမျိုးမျိုးတင်သွင်းနေတဲ့ကုန်သွယ်စီးပွားကိစ္စနဲ့ပတ်သက်လို့အထူးဦးစားပေးဆွေးနွေးဖို့ရှိပြီးအိန္ဒိယမြန်မာစီးပွားရေးလုပ်ငန်းဆောင်ရွက်မှုတွေမှာတွေ့ကြုံနေရတဲ့အခက်အခဲတွေ၊တွင်းကုန်ထုတ်ကုန်လုပ်ငန်းဆိုင်ရာကိစ္စရပ်တွေကိုအလေးထားဆွေးနွေးမယ်လို့အိန္ဒိယမြန်မာကုန်သည်ကြီးများအဖွဲ့ချုပ်ဥက္ကဋ္ဌက VOA ကိုပြောပါတယ
်။မနေ့ဖြင့်ညနေခွန်နာရီလောက်မှာအဲဒီလူတို့ဘက်မှာမတိုင်ခင်လူတို့ဘက်မှာစခင်15မိနစ်ဆက်နေသူအကုန်လက်တွေနဲ့တွေ့မယ်ကျွန်တော်အဖွဲ့ကလူတွေနဲ့တွေ့မယ်အဖွဲ့စည်းတိုင်းမှာသူက5ယောက်6ယောက် each member တွေပဲသူတို့တွေ့ဖို့ဒီတန်တွေ့ဖို့အချိန်လောက်ခပ်ပေးတယ်စီးပွားရေးအတွက်ပဲပဲကိစ္စတွေပါလေနည်းနည်းပါးပါးပြောရရှိမယ်နောက်ကျွန်တော်တို့ဒီမှာမြန်မာနိုင်ငံမှာရှိတဲ့အိန္ဒိယနယ်ပွားတွေအတွက်ဟိုစီးပွားရေးလုပ်ငန်းလုပ်တဲ့အချိန်မှာတကယ်ကြီးရှိတာတော့မှတ်ဖို့ဒီကိစ္စတော့ဒါတွေပဲပြောကြရှင်။ဟောကျွန်တော်တို့လည်းလည်းစီးပွားရေးတိုးတက်မှာပဲဒီလိုနိုင်ငံဝန်ကြီးချုပ်တွေချင်းချင်းလာကြတာပြည်သူလူထုနဲ့တွေ့တာတော့ဘာလို့လုပ်တယ်ဆိုရင်ဒါစီးပွားရေးတိုးတက်ဖို့လားလားတော်တော်လေးညှင်းပါတယ်။နောက်လဲကျွန်တော်တို့ဒီထက်မှာအခုလောလောဆယ်ရတော့ဗမာပြည်ကတော့ကော်ပိုရိတ်နာအများဆုံးထွက်တဲ့နိုင်ငံဖြစ်တဲ့အတွက်နောက်ဒီကဗမာပြည်ကပဲတွေအများဆုံးအိန္ဒိယဝယ်နေကြဒီအချိန်မှာအိန္ဒိယဆိုရတဲ့ပဲကိုခဏပိတ်လိုက်တဲ့အတွက်ကျွန်တော်တောင်းတလဲသွားတွေထိခိုက်နေတဲ့အခြေဖြစ်နေတဲ့အတွက်အဲ့ဒီကိစ္စကိုဦးစားပေးပြီးတော့ကျွန်တော်ဆွေးနွေးဖို့ရှိပါတယ်
အိန္ဒိယဝန်ကြီးချုပ်ဟာသူ့ခီးစဉ်တွင်မှရှေးဟောင်းပကံမြို့ကိုသွားရောက်ပြီးအာနန္ဒာဖျားပြုပြင်ထိန်းသိမ်းရေးအပါအဝင်ရှေးဟောင်းဖျားတွေကိုဖူးမြော်မှာဖြစ်တယ်လို့မနစ်တုံးကငလင်တန်တင့်ခဲ့တဲ့ရှေးဟောင်းဖျားတွေပြန်လည်ပြုပြင်ထိန်းသိမ်းရေးအတွက်လည်းအကူအညီပေးနိုင်မှုလေ့လာမှလည်းဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ကိုတော့ရန်ကုန်မြို့မှာအဆုံးသတ်မှာဖြစ်ပြီးရန်ကုန်မှာရှိတဲ့ရှေးဟောင်းသမိုင်းဝင်နေရာတွေကိုလည်းသွားရောက်လေ့လာဖို့ရှိပါတယ်ရှင်
။မဆုမတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအင်ကာနိညာအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒါရိုက်လိုင်းဆွေးနွေးခန်းကိုတော့မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအနာယူရဲ့အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေ9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နိုင်ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရပါမှာပါ။ဒီမတိုင်ခင်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုအရင်ဆုံးနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင်။
မြောက်ကိုရီးယားရဲ့နောက်ဆုံးနျူကလ িয়ার ဆန်တဲ့မှုအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းဝင်လေးကပဲပြစ်ထန်တဲ့သုံးသုံးလေးနဲ့တုံ့ပြန်ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရိုင်းစိုင်းကြမ်းတမ်းတဲ့နိုင်ငံဖြစ်ပြီးအကြီးအကျယ်ချိန်ချောင်းနေတယ်လို့သူကပြောပါတယ်။အခုလိုဆန်တဲ့လိုက်တာနဲ့ပတ်သက်လို့သမ္မတထရန့်ဘာရီ80လုံးမလဲဆိုတာကိုလူတွေတော်များများစိတ်ဝင်စားနေကြပါတယ်။သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားကိုတိုက်ခိုက်မှလားလို့သတင်းတောက်ကမေးတော့ကျွန်တော်တို့ကြည်အောင်မယ်လို့သမ္မတထရန့်ပြန်ပြောသွားခဲ့တာပါတနင်္ဂနွေနေ့ဖျားချောင်းအပြန်မှာတော့သမ္မတထရန့်ကမြောက်ကိုရီးယားကိုစီးရီးယားတုံ့ပြန်မယ်ဆိုတာမျိုးဂရိကိုပေးပြောတာမျိုးမရှိတော့ပါဘူးဒါပေမဲ့လည်းမနေ့ပိုင်း Twitter လူမှုကွန်ရက်ကစက်တိုက်ရေးသားချက်တွေမှာတော့မြောက်ကိုရီးယားရဲ့ပြောဆိုချက်တွေနဲ့လုံရက်တွေကအမေရိကန်ပြည်ထောင်စုအပေါ်မှာတိတ်ကိုအန်ရဲ့ကြီးတဲ့လုံရက်ရန်လိုတဲ့လုံရက်လို့သုံးလုံးတုံ့ပြန်ပါတယ်ပြီးခဲ့တဲ့လကပဲသမ္မတထရန့်အနေနဲ့မြောက်ကိုရီးယားကိုပြင်းပြင်းထန်ထန်အခုလိုပြောင်းသတိပေးခဲ့တာပါ North Korea
best not မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုကိုနောက်ထပ်ချင်းချောက်တာတွေမလုပ်ရင်ကောင်းဆုံးပါပဲကဘာကတစ်ခါမှမမြင်ဘူးတဲ့စီးရီးယားမီးကုံရန်ကုန်တုံ့ပြန်တာမျိုးရင်ဆိုင်ရပါလိမ့
်မြောက်ကိုရီးယားဘက်ကဒုံးကျည်ထိပ်ဖို့အသေးနဲ့တက်လို့ရတဲ့နျူကလ িয়ার လက်နက်ရှိနေပြီဆိုတဲ့သတင်းထွက်လာပြီးတဲ့နောက်ဩဂုတ်လအတွင်းသမ္မတထရန့်ရဲ့သတိပေးချက်ထွက်ခဲ့တာပါမြင်ငင်ဆိုင်ရာကြွန့်ကျင်သူတွေကတော့မြောက်ကိုရီးယားအနေနဲ့ဟိုက်ဒရိုဂျင်ဘုံးတည်ထွင်ထားတာဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။ Republican ထက်လွတ်တော်အမတ် Ted Cruz က ABC ရုပ်သံကိုခုလိုပြောပါတယ်။ This step
if it is right that they have ဒီစမှာသူတို့ကဟိုက်ဒရိုဂျင်ဘုံးတည်ထွင်တာအမှန်တကယ်ဆိုရင်လူတွေအစုလိုက်တည်အောင်မဖြစ်မနေတိုက်နိုင်တဲ့စွမ်းရည်ရှိနေတဲ့အဆင့်မှာတိတ်ကိုအလေးနဲ့သတိထားရမယ့်အနေထားပါ
။လွတ်တော်မှာပါတီနဲ့စလုံးရဲ့အမတ်တွေကတော့အမေရိကန်ပြည်ထောင်စုအနေနဲ့မင်းဆိုင်ကာကွယ်ရေးကိုခိုင်မာအောင်လုပ်တင်နေဆိုပြီးပြောဆိုနေကြတာပါ။မြောက်ကိုရီးယားဘက်ကပြည်မှုပုံပြောင်းလဲလာအောင်ဖိအားပေးတဲ့အနေနဲ့စီးပွားရေးပိတ်ဆို့မှုတွေကိုသုံးဖို့တိုက်တွန်းနေပါတယ်။အထက်လွှတ်တော်အမတ်ဒက်ခရော့စ်က ABC ရုပ်သံကနေခုလိုပြောပါတယ်။ Use economic leverage
to go against ဘရီကန်စီးပွားရေးအရာတယောက်မှုကမြောက်ကိုရီးယားအတွက်တည်းမဟုတ်ပါဘူး။မြောက်ကိုရီးယားနဲ့စီးပွားရေးလုပ်ကိုင်နေတဲ့ဘဲငွေကြေးအဖွဲ့အစည်းမဆိုဘဲကုမ္ပဏီကိုမဆိုဩစာလွှမ်းမိုးမှုရှိပါတယ်။အားလုံးဒီပါကဘရီကန်ငွေကြေးစနစ်ကိုမှီပြီးလဲပတ်နေတာပါ။သူတို့ရမယ့်ငွေကြေးတွေကိုပိတ်ဆို့ဖျက်တောက်တာကနောက်ထပ်အရေးကြီးတဲ့ကိစ္စပါ
။ Democratic Party ဥက္ကဋ္ဌအမတ် Jacqueline Castro ကတော့မြောက်ကိုရီးယားရဲ့စီးပွားရေးမှာတရုတ်နိုင်ငံရဲ့ပါဝင်မှုကအဓိကအခန်းကဏ္ဍကရှိနေတယ်လို့ ABC ရုပ်သံကိုအခုလိုပြောပါတယ်။ Most of the economy of
North Korea has left. တော်တော်များများကတရုတ်ကိုမိခိုနေရတာပါ။မြောက်ကိုရီးယားမှာကျန်နေတဲ့လက်ရှိစီးပွားရေးလုပ်ငန်းတွေကတရုတ်နဲ့ဆက်ဆံနေတာပါ။ဒီတော့တရုတ်ဘက်ကဘယ်လောက်ကူညီကြတယ်လဲဆိုတဲ့ပုံမူတည်ပါတယ်။သမ္မတပြောသလိုပါပဲ။ဒီထက်ပိုပြီးသလိုလှုပ်ဖို့လိုနေပါတယ်။နောက်တစ်ခုကမြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတဲ့တရုတ်အဖွဲ့အစည်းတွေပေါ့ကျွန်တော်တို့ဘလောက်အရေးယူကျင်တယ်လဲဆိုတဲ့အပေါ်မှာလည်းမူတည်ပါတယ
်လက်ရှိရေးယူပိတ်ဆို့မှုတွေပြင်းထန်တဲ့စကားလုံးတွေနဲ့အင်အားပြတာတွေကမြောက်ကိုရီးယားဘက်ကနျူကလ িয়ার ဒုံးနည်းပညာဆက်မလုပ်အောင်မဟန်တားနိုင်သေးပါဘူးတချင်ထဲမှာစီးရီးယားရေးယူမှုကအခြေအနေကိုပိုကောင်းအောင်လုပ်နိုင်မယ်လို့ယုံကြည်တဲ့သူလည်းအကန့်အသတ်နဲ့ရှိနေပုံရပါတယ်အချိန်တော်ကြာကျန်လာခဲ့တဲ့အမေရိကန်လွှတ်တော်ဒီသတင်းပတ်သက်ပြန်စားတဲ့အခါမှာမြောက်ကိုရီးယားကိစ္စတွေမဟုတ်ပါဘူးအစိုးရလုပ်ငန်းဆောင်တာတွေရက်ဆိုင်မတော့အသုံးစိတ်ဒီပြူရေးကိစ္စတန်းနဲ့ချီတဲ့ကလေးငယ်တွေအတွက်ကျမကြီးဆောင်ရှောက်မှုအစီအစဉ်အပြက်ပြားရေးနဲ့ဟာရီကိန်းဟာဗီမုန်တိုင်းနဲ့ခံရတဲ့သူတွေကိုဖက်ဒရယ်အစိုးရရဲ့ကူညီတွေပေးကိစ္စတွေကိုလည်းဆွေးနွေးရဖို့ရှိနေကြောင်းပါခင်ဗျာ
ဦးသိန်းထိုက်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုသားညုံဦးနဲ့ထုတ်လုပ်သူမဆုမှုတို့တင်ဆက်ပေးသွားမှာပါရှင်
လာပါခင်ဗျာအင်ကာနီညာပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကျူးစွပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်ရေးနယ်ပတ်သက်ပြီးတော့မြန်မာနဲ့နိုင်ငံတကာရဲ့အမြင်တွေဘာကြောင့်ကွဲလွဲလဲဆိုတာပါရ ရခိုင်ပြည်နယ်မြောက်ပိုင်းကဒီဩဂတ်စ်လ25ရက်ကျန်းဖက်တိုက်ခိုက်မှုနောက်ဆက်တွဲအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အမြင်ချင်းကပ်မှုနဲ့နိုင်ငံတကာရဲ့အမြင်ချင်းကပ်မှုတွေကိုလက်ချက်တွေတော်တွေ့ရပါတယ်။သတင်းအချက်အလက်တွေမှားယွင်းရရှိတာကြောင့်လားခံယူဆန်ထားမှုတန်ဖိုးပဲမတူတာကြောင့်လားဘယ်အကြောင်းတရားတွေကြောင့်ဒီလိုကိုလက်မှုဖြစ်လဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထံကိုပြပူတဲ့စာရိတ်မှတ်ချက်တွေ comment တွေမှာမကြောက်ဘူးတဲ့မကြောက်ဝင်မနာတာဆဲဆူရေးသားမှုတွေပဲအတော်များများတွေ့ရပါတယ်။အပြုသဘောဝေဖန်ထောက်ပြတာအင်မတန်ကိုရှားပါတယ်။တကယ်တော့ကျွန်တော်တို့သတင်းမီဒီယာတွေကဖြစ်ပျက်တစ်ခုနဲ့ပတ်သက်ပြီးတော့ပြည်တွင်းပြည်ပအမြင်ပေါင်းစုံထောင်ပေါင်းစုံကိုစဉ်းစားချက်ရအောင်လို့တင်ပြပေးနေခြင်းဖြစ်ပါတယ်။နိုင်ငံတကာကဘယ်လိုသဘောထားနေကြလဲဆိုတာသိအောင်လည်းသတင်းပေးနေတာပါ။ကျင်းတည်တာကရခိုင်ရင်းနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံတွေကအများစုကဒီသဘောထားအမြင်ပြောဆိုချင်းကပ်မှုနဲ့အခုနိုင်ငံတကာမှာဖြစ်နေတဲ့နိုင်ငံတကာရဲ့အမြင်ပြောဆိုချင်းကပ်မှုကတော့တော်ကွဲလွဲနေတာကျွန်တော်တော်တော်သတိထားမိပါတယ်။ဒီကိုလည်းမှုကိုကျွန်တော်မီဒီယာဘက်ကတင်ပြတာပါ။ရုံရင်ကြမ်းတမ်းဆက်ဆူနေကြပြီမြေကျွန်တော်တို့ဘက်ကကုတာဝန်ကုလို့တော့ဆက်လို့ရမှာပါ။အဲ့တော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအဓိကပါဝင်ဆွေးနွေးပွဲကိုပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မြန်မာ Journalist Institute ကပါသူကတော့ဦးစိန်ဝင်းဖြစ်ပါတယ်နောက်တူကတော့မြန်မာ Media Council ကဦးမြင့်ကျော်ဖြစ်ပါတယ်ဦးမြင့်ကျော်ကတော့လိုင်းပေါ်မရောက်သေးပါဘူးဦးစိန်ဝင်းလိုင်းပေါ်ရောက်နေပါပြီခင်ဗျာကိုစိန်ဝင်းကြားပါလားခင်ဗျာကိုစိန်ဝင်းကြားပါလား
ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ကိုစိန်ဝင်းရေခုနကကျွန်တော်ပြောပြသလိုပါပဲဒီလက်ရှိမြန်မာနိုင်ငံထဲမှာရခိုင်ရင်းနဲ့ပတ်သက်လို့ပြောဆိုကြတဲ့အမြင်နဲ့နိုင်ငံတကာမှာအခုပြောဆိုနေကြတဲ့အမြင်တွေနောက်ချင်းကပ်မှုတွေသဘောထားတွေတော်လေးကွဲလွဲနေတာတွေ့ရတယ်။ဘာချက်တွေကြောင့်လို့ထင်ပါလဲခင်ဗျ
။ကွဲတာကတော့လုံလုံကြီးကိုစမ်းကျင်ပကြီးကိုကွဲနေတဲ့သဘောတွေတော့ဆောင်းနေတာဆောင်းနေတဲ့ဟာတွေတွေ့ရတယ်။ဘာချက်ကြောင့်ကွဲလဲဆိုတော့အကြောင်းနှစ်ခုစလုံးပါပဲအဲဒီချင်းကပ်ပုံသဘောထားအဲဒီခါရယ်နောက်ပြီးတော့တည်င်းအချက်လက်ရရှိမှုပေါ့နော်ချင်းကပ်ပုံသဘောထားနဲ့စပြီးတော့ပြောမယ်ဆိုရင်ဥပမာဒီနိုင်ငံတကာသတင်းမီဒီယာတွေအနေနဲ့ကသူတို့ကယူထားတာကရိုဟင်ဂျာဆိုတဲ့အဲဟိုအတုံးနှုံးကိုပဲယူထားတယ်အဲဒီအပေါ်မှာဟိုဒါဟို consistency ပေါ့ไซไลมาตัดชื่อเลยดีตะแฟมาเมมาร์ปีบักก็ไอ้ห่าเนี่ยปัดไปแล้วอะตรงนู้นนี่เปล่าเนี่ยดีๆตรงนู้นโหลงว่าอึมมันไม่ปิดกูเบงกาลีหละนาวไอ้ห่ามาดียะคายคอมมิชชั่นปาลาได้คาจะတော့ดีอะตรงนู้นทุกขุซะลงช่องตรงเลยซะถ้าทะเพิ่น policy บายฉันยามา inconsistency ဖြစ်တဲ့ကြံစည်နာလည်းပါတယ်တစ်ခါကလည်းဒါကတော့ဟိုယက်တီချက်ပေါ့เนาะไอ้ယက်တီချက်ကိုနိုင်ငံတကာကိုဟိုလက်ခံလာနိုင်အောင်ကွန်မြူနီကိတ်မလုပ်နိုင်တာပြောဆိုဆွေးနွေးမှုတွေမှာအားနေတဲ့အပိုင်းနောက်တစ်ချက်ကတော့သတင်းချက်လက်ပိုင်းအဲသတင်းချက်လက်ပိုင်းဆိုတော့ကျွန်တော်တို့ဒီလိုမျိုးအခင်းဖြစ်လာလို့ရှိရင်အဲ့ဒီနေရာကိုသတင်းသမားတွေကိုရောက်အောင်ကျွန်တော်တို့ကလွှတ်ရမယ်နောက်ပြီးတော့အဲ့ဒီသတင်းတိုက်တွေကိုအချက်လက်တွေကိုပေးပို့ရမယ်ကိုကနေပြီးတော့ဒီငါတို့ State Councilor Office အဒမမဟောင်းရဲ့ပြည်ကြားရေးဒီ Information Committee ကပဲထုတ်နေတာပဲအဲ့ဒါကိုကိုကရင်ပြီးတာပဲဆိုတဲ့ဟာမျိုးနဲ့မဟုတ်ဘဲနဲ့ကိုကဟိုအတင်းသွားပြီးတော့ဟိုထိကပ်ပြီးတော့ပေးတဲ့ဟာမျိုးတွေပြအဲ့တော့အဲ့ဒီဟာတွေမရတာဟိုဘက်ကလည်းတစ်ဖက်မှာနိုင်ငံငါတွေမီဒီယာတွေဟိုနိုင်ငံငါတို့တာတကယ်ဟိုဘက်တကယ်ဘာလုံးဟိုဘက်ပြောလို့ရတယ်ဥပမာအတွက်ဒီဘာတွေပါလဲဆိုတော့လူညာရင်းနဲ့ပတ်သက်တဲ့ဟာလေးနော်ဘင်္ဂါလီလူညာဘင်္ဂါလီပေါ့ဒီဒီဟာလေးနဲ့ပတ်သက်ကြတယ်ပဲပြောတယ်တစ်ခါမှရခိုင်တို့တခြားဒိုင်းနဲ့ခမီးအစားတဲ့လူတွေရဲ့ခပီးရတဲ့ဒုက္ခတွေနောက်တစ်ဖက်ခံတဲ့အာသာနေပြီးတော့ကျူးလွန်တဲ့ atrocity တွေကြတော့မပါတယ်အဲ့ဒါမျိုးတွေကိုကြုံရတယ်အဲ့တော့ဘာဖြစ်လဲတစ်ဖက်မှာနိုင်ငံငါတဲ့မီဒီယာတွေရူဂျီဂျာပေါ်မှာ sympathy နဲ့ပဲတောင်းလျှောက်သွားနေတယ်ဒီဘက်ကဟာကိုမရဘူးအဲ့တော့ပြောရလို့ရှိရင်နှစ်ခုစလုံးမှာဘယ်ကွာဟာမှုတွေရှိနေလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းလေလိုင်းပေါ်ခဏနေပြီးပါဦးမြင့်ကျော်လေးလေလိုင်းပေါ်ရောက်နေပြီဆိုတော့ကျွန်တော်ဦးမြင့်ကျော်ကိုမေးချင်ပါတယ်ဦးမြင့်ကျော်ကမြန်မာမီဒီယာကောင်ဆယ်ကဆိုတော့လက်ရှိမြန်မာနိုင်ငံထဲမှာရေးသားဖော်ပြနေတဲ့သတင်းတွေကိုကျွန်တော်သတိထားမိတော့ဘလောက်ပေါ့နော်ရခိုင်ဒုက္ခသည်တွေကိစ္စကိုလေးထားပြီးတော့ဖော်ပြတာတွေ့ရပါတယ်ပြည်ပမှာကျတော့ရခိုင်ဒုက္ခသည်ကိစ္စကိုလေးမထားဘူးတော့မဟုတ်ဘူးရေးသားသားတယ်ဒါပေမဲ့အတော်နေတယ်အဲဘင်္ဂလားဒေ့ရှ်ဘက်ကိုထွက်လာတဲ့ဒုက္ခသည်တွေပေါ့နော်ဒီရွှေကြဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ဥမာတသိန်းကျော်သွားပြီဒလာကိုအလေးထားပြီးတော့ရေးနေကြတာတွေ့ရပါတယ်ခင်ဗျာအဲ့တော့ဒီမီဒီယာဖော်ပြမှုတွေနဲ့ပတ်သက်လို့ကွန်မြူနတီဘလူးမြင်ပါလဲပြည်တွင်းမီဒီယာဖော်ပြမှုနိုင်ငံတကာမီဒီယာဖော်ပြမှု
ကျွန်တော်မြင်မှာတော့ဟိုနိုင်ငံကမီဒီယာတွေကသူတို့ကအဲ့ဒီဘင်္ဂလားဒေ့ရှ်ဘက်နိုင်ငံဘက်ကနေပဲသူတို့ကဟိုဘလူးကွန်မြူနတီပြည်ညာယူလို့တွေ့တာပေါ့နော် access ဆိုဖြစ်တယ်ဟိုဒီပြည်တွင်းကနေတွားဖို့ခွင့်ပြုမထားတဲ့ဟာရော ရှိရင်းကအခန့်အသတ်တွေရှိနေတဲ့ဟာလေဒါလည်းတပိုင်းပေါ့ဆိုတော့ဟိုဘက်မှာကတော့ပြိပခဖြစ်နေတဲ့နေရာလေမဟုတ်တော့ဟိုဘက်ကနေဟိုထွက်လာတဲ့ဟိုထွက်ကြည့်လာတဲ့ဒုက္ခတွေတွေကိုပဲသူတို့တရင်ယူပြီးတော့ဟိုအမင်းညံပြီးတော့တရင်ဟိုချက်လက်တင်ပြလို့ရဆိုတော့သူတို့ကအဲ့ဒီဘက်ခြံကဆိုက်ကိုသူတို့တင်ပြလို့ဖြစ်ပြီးတော့ခန္ဒီဘက်ဒီတွင်ကျတော့လေဒီဘက်ကိုယ်နဲ့ဟို အဆက်စပယ်ဖြစ်တယ်ဒီတွေ့ဆက်ဆံလို့ဆက်တွေ့လို့ရတဲ့ဟာကဒီဒီတိုင်းသားတွေပေါ့လीဟိုရခိုင်တို့လို့ဟိုတခြားမျိုးတို့လို့ဒိုင်းနဲ့တို့လို့အဲ့လိုမျိုးတွေဖြစ်တယ်နောက်ကဟိုဟိုတချို့ဟိုဟိုတွေလည်းရှိတယ်ပေါ့ဒီဆိုတော့ဒီဘက်ကဟာကြီးကလည်းဒီဘက်ကရတဲ့တပင်ပဲဒီဘက်ကတပင်ကြီးနည်းနည်းပဲရေးကြတယ်ဟိုဘက်ကလည်းဟိုဘက်ကြီးနည်းနည်းပဲရေးကြတယ်ဆိုတော့ဟိုတပင်ကနှစ တော့အဲ့ဒီမှာအားနည်းချက်ကတော့ဟိုဒီဘက်မှာပြိပခန့်ဖြစ်နေတာတော့မှန်တယ်ဒါပေမဲ့လည်းဟိုတွန်းဖို့ဟိုတွန်းဖို့တရားထက်တန်တယ်တွန်းခြင်းနဲ့တည်င်းမမားတွေတွန်းဟိုတွန်းခွင့်ပေးဖို့ကလည်းအရေးကြီးအခုချိန်ကြီးတော့အဲ့လိုအနေထားမျိုးမဟုတ်သေးဘူးတွန်းခွင့်လည
်း
ပေးဖို့အစားစီစဉ်တဲ့ကြီးစဉ်လိုမျိုးကလွှဲရင်ပေါ့လေအဲ့ဒါလည်းနှစ်လမှတစ်ခါကျလာမှာတစ်ခါသုံးလာမှာတစ်ခါလို့ဟာမျိုး
ဟုတ်ကဲ့ကျွန်တော်ဆက်ဆက်ပြီးတော့တစ်ခါလေးမေးကျင်တာကပြည်တွင်းသတင်းကြော်နယ်တစ်ခုမှာကျွန်တော်တွေ့လိုက်လို့ဒီမမှန်မကန်ရေးသားဖော်ပြတဲ့နိုင်ငံတကာမီဒီယာတွေကိုအရေးယူတဲ့အခါမှာသတင်းမီဒီယာကောင်စီအနေနဲ့ပူးပေါင်းဆောင်ရွက်ပါမယ်ဆိုပြီးတော့ပြောဆိုသွားတဲ့သတင်းကောင်းကြီးပိုင်းကိုကျွန်တော်သတိထားမိလိုက်တယ်ခင်ဗျာအဲ့တော့မြန်မာသတင်းမီဒီယာကောင်စီအနေနဲ့ကရောဘယ်လိုဒီပြပသတင်းတွေနဲ့ပတ်သက်လို့ပြပနိုင်ငံတကာသတင်းတွေနဲ့ပတ်သက်လို့ဘယ်လိုအမြင်ရှိပါလဲ
ကောင်စီတစ်ခုလုံးအနေနဲ့ဆိုရင်တော့ဟိုဆွေးနွေးပြီးမှပဲပြောလို့ရမှာပေါ့နော်။တော်တူတဲ့ကျွန်တော်အမြင်ပြောရရင်တော့နိုင်ငံတကာသတင်းမီဒီယာတွေကိုအရေးယူလို့တော့ကျွန်တော်တို့မှအရေးယူပိုင်ခွင့်လည်းမရှိအရေးယူလို့လည်းမရဘူးပေါ့နော်။ဟိုတို့တော့အစိုးရကဒီနိုင်ငံတကာသတင်းမီဒီယာမှာရေးသားချက်တွေကမပြည့်စုံဘူးအချက်လက်တွေလွဲမှားနေတယ်။အဲ့ဒါကိုအစိုးရအနေနဲ့ဟိုဘယ်လိုခေါ်မလဲအချက်လက်တွေတုံ့ပြန်ဖြေရှင်းတာတော့အဲ့ဒါမျိုးတွေမှာတော့ကူညီမယ်ဆိုရင်တော့အဲ့ဒါတော့ဟိုကောင်စီနည်းနဲ့ဆွေးနွေးပြီးတော့ကူညီတာမျိုးတော့လုပ်ရင်လုပ်လို့ရတယ်။ဒါပေမဲ့ဟိုအရေးယူတဲ့ဟာမျိုးတော့ကျွန်တော်လည်းဟိုနည်းလမ်းလည်းမရှိဘူးလို့မြင်ပါတယ်။အရေးယူလို့လည်းရတဲ့ဟာမျိုးလည်းမဟုတ်ဘူးလို့ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်သရရှင်ချုပ်ကိုအလှည့်ပေးချင်ပါတယ်။သရရှင်ချုပ်ကလည်းကိုဆူလိုချင်တဲ့အကြောင်းအရာကိုယူရှင်တူနဲ့ရင်ကြီးကြီးဆွေးနွေးကြဖို့မြစ်တိုင်ခံပါတယ်ကျွန်တော်အရင်ဆုံးကုကျော်ဆူကတော့မင်းနီဆူတာပါ။ကုကျော်ဆူဆွေးနွေးလို့ရပါတယ်။မင်းများညင်ဦးမြင့်ကျော်ဦးစင်ဝင်ရှိပါတယ်ခင်ဗျာ။
ဟယ်လိုဟုတ်ကဲ့ကြားပါလား
ဟုတ်ကဲ့ကြားပါလေ
ဟုတ်ကဲ့ကျွန်တော်ကတော့ပြဒီလိုဟိုပြပတ်တဲ့တင်းနဲ့ between the thing media ကွင်းလွှဲချက်ရှိတယ်ဆိုတာဟာဒီပြပတ်တဲ့တင်းရဲ့ကွင်းဟိုပေါ်ပြချက်တွေကတချို့ဟာတွေကတင်းချင်းမြေခိုင်မှာမဟုတ်မရှိဘူးခုနကဦးမြင့်ကျော်ပြောသလိုပေါ့လေဟိုတင်းမှားတဲ့ဟာကိုခုနကအရေးယူလို့မရဘူးဆိုတော့မှတရားစွဲလို့ရတယ်အဲ့ဒါမျိုးတရားစွဲလို့ရတဲ့အလုပ်ကိုအစိုးရအနေနဲ့လည်းကိတိရောက်ရောက်မလောက်တာတွေ့တယ်။ဒါဆိုတော့ဒီဘင်္ဂါလီကိစ္စမှာကအစိုးရကလည်းဒီဟာကဟိုဆန်ကွဲတစ်ခုအနေနဲ့မရဒီဟာကိုအမြင့်ပြတ်မလောက်တာလားလို့ကျွန်တော်တန်တရားဖြစ်တယ်။နိုင်ငံတကာကလည်းဒီကိစ္စဟာဟိုပြဿနာဆိုတာထက်ဗျာသူတို့ကပြဿနာဖိုင်တီးပြီးတော့စကားကစားကွဲတစ်ခုပုံစံမျို
း
ဒီအမေရိကန်ကနေပြီးတော့ IS ကိုမြှောက်ပေးပြီးတော့အဲ့လိုပုံစံမျိုးပေါ့ဗျာ
။
ဟိုတင်းနေပြီးတော့သူတို့ပေးတယ်ပြီးတော့နောက်ပိုင်းကျတော့သူတို့လည်းခုတ်ထိလက်နဲ့ပြီးတော့ BBC မှာတွေ့လိုက်ပါတယ်။လက်နဲ့တွေကိုမှောင်ကိုခုတ်ထိ IS ကိုအမေရိကန်ကမှောင်ကိုရောင်းလဲဆိုလဲဟိုဗီဒီယိုကလေးတွေအခုအဲ့ဒါမျိုးဖြစ်နေတဲ့ခါကျတော့ဒီပြဿနာကပြည်ထောင်ဖြစ်ရှင်းရှင်းစိုက်ကနိုင်ငံတကယ်မှလည်းမရှိသလိုမြန်မာဆိုရမှလည်းမရှိဘူးကမသိဘူးလို့ကျွန်တော်အဲ့လိုတင်ပြဖြစ်ပြီးတော့အဲ့ဒါကြောင့်ဒီပြဿနာကဒီလို
တစ
်ခဲကအဲ့လိုဖြစ်နေတယ်လို့
ကျွန်တော်ဆိုကျေးဇူးပါခင်ဗျာကျွန်တော်တို့သဘောပေါက်ပါပြီနောက်တစ်ယောက
်
ကုစော်မြင့်ကိုဖိတ်ခေါ်ကြပါလေကုစော်မြင့်တူတူဆွနီမင်းများလို့ရပါတယ်ခင်ဗျာဦးမြင့်ကျော်ရှိပါလေဦးစင်ဝင်ရှိပါတယ်ကုစော်မြင့်ကြားပါလားကုစော်မြင့်ကြားပါလားခင်ဗျာအဲကုစုံမြင့်မရဘူးဆိုလို့ချင်းကျွန်တော်ပင်နိုင်ဆွေးနွေးသူတွေပြန်လှည့်ပေးချင်ပါလေခုနကသူဆွေးနွေးသွားတဲ့အကြောင်းဥစေဝင်ပြန်တုံ့ပြန်ဆွေးနွေးပေးပါလားခင်ဗျာသူဆိုလိုတာကတော့ဒီနိုင်ငံတကာဒီအခုဖြစ်နေကြတဲ့နိုင်ငံတကာရေးသားမှုတွေနောက်ပြည်တွင်းမှာလည်းအစိုးရရဲ့ကင်တယ်မှုတွေဒါတွေကနိုင်ငံတကာအခင်းကျင်းရကစားပွဲလိုများလုပ်နေကြတာလားတဲ့သူရဲ့အတန်တရားပေါ့နော်ဥစေဝင်အဲ့ဒါနဲ့ပတ်သက်လို့ဖြေပေးပါလားဥစေဝင်ကြားပါလားခင်ဗျာ
ကြားကြတာဒီဟယ်လို
ဟုတ်ကဲ့ကြားပါပြီကြ
ားပါလေခင်ဗျာဟုတ်ကဲ့ဒီလိုမျိုးအခင်းဒီလိုမျိုးကိစ္စရက်ကြီးတွေမှာဒီ conspiracy theory တွေတော့ရှိတတ်ကြပါတယ်ဒါပေမဲ့ကျွန်တော်တို့ဒီဟာတွေကတော့ဟိုနောက်တီဟိုဟာ ပြီးတော့လည်းပြလာနိုင်တယ်ဟိုတခါကျဟိုမပြောတတ်ဘူးပေါ့နော်ကျွန်တော်ကတော့ဒီ festival ပေါ်မှာပဲအဲပြောဟိုကိုတည်တဲ့ festival ပေါ်မှာပဲပြောနိုင်တာပေါ့လေအဲ့ဒါတော့ပါလဲဆိုတော့ဒီကျွန်တော်စဉ်းစားချက်ကတော့တတိယမီဒီယာတွေအနေနဲ့ကတော့သူကအာသူ့မှာဒီတရင်တံပိုးတွေနဲ့ကြည့်တယ်နော်နောက်ပြီးတော့သူ့ရဲ့ဟိုမှတ်မှာလဲသူ့ရဲ့ခံယူချက်ကပါလဲဆိုတဲ့ဟာရှိတယ်ရှုတော့ပေါ့အဲ့ဒါကိုရွေးပြီးတော့ news angle ကိုရွေးတယ်အဲ့ရနေပြီးတော့တရင်အရေးမြစ်တွေကိုလိုက်တာပေါ့နော်အဲ့ဒါလိုမျိုးသွားလေးသွားတာရှိကြတယ်ကျွန်တော်သဘောရတော့ဒီလိုမျိုးနိုင်ငံတကာမီဒီယာတွေကိုဟိုအပြစ်တင်နေဝီဗန်နေဆဲနေတာနဲ့ဒီနဲ့ကျွန်တော်တော့ကြောင်းလဲသွားမယ်မထင်ဘူးနောက်ဆုံးတရားစွဲလို့လည်းကြောင်းလဲသွားမှာတော့မဟုတ်ဘူးဘာပဲလုလို့ဘာလုလို့ရနိုင်လဲဆိုတော့ကျွန်တော်သာဆိုရင်ပေါ့လေဒီအစိုးရအနေနဲ့ဒါဟို media strategy ချပြီးတော့တည်င်းအချက်လက်တွေရောက်ရေးကျွန်တော်တို့ဟိုသာပါတော့ကမ္ဘာမှာ media ပေါ့ဟာ1000ရှိတယ်ဆိုရင်အဲ့ဒီ1000ကိုတည်င်းကျွန်တော်တို့ကဘယ်လို view ဟာနေလဲတည်င်းအချက်လက်တွေရောက်အောင်လုပ်မယ်နောက်ပြီးတော့အဲပြောရလို့ရှိရင်ကျွန်တော်တို့ပြည်ပမှာ media ကိုအားကောင်းအောင်လုပ်ဖို့လိုတဲ့နောက် debate တွေကိုအားကောင်းအောင်လုပ်ဖို့လိုတဲ့အဲ့ဒီအခါကြလို့ရှိရင်ဆုံးဖြူမီဒီယာတွေပါအောင်တော့နိုင်ငံတကာမှာလည်းသူ့ဘာသူမေးမိန်သွားပါတယ်ပိဋကကျွန်တော်တို့နောက်ဆုံးမှာတော့ပိဋကကိုဟိုပိဋကကိုချပြပြီးတော့ဒါကတော့အမှန်ဒါကတော့အမှားဆိုတဲ့ဟာမျိုးနဲ့သွားတဲ့အမျိုးလောက်တာအကောင်းဆုံးပဲလို့ကျွန်တော်မြင်ပါတယ်မှန်ပါတယ်ချက်ချင်းကြီးကြောင်းလဲဖို့တော့လွယ်ကောင်းလွယ်ချင်မှလည်းပဲသို့တော့အခုအချိန်ကကျွန်တော်အမြင်ရဆိုရင်ဒီလိုမျိုးတံပိုးတက်နေတဲ့ဟာမကောင်းတဲ့ negative တွေနေတံပိုးတက်နေတဲ့ဟာကိုဘလို့ကင်ကြမလဲဆိုတဲ့စဉ်းစားချက်အမြန်ဆုံးလုပ်ဖို့လိုအပ်တယ်လို့ကျွန်တော်တော့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ကုမြင့်ကျော်ကူပါတစ်ဆက်တည်းမေးချင်ပါတယ်ကုမြင့်ကျော်အခုဒီအဖြစ်ပြက်နဲ့ပတ်သက်ပြီးလို့ပြည်ပသတင်းမီဒီယာတွေဖော်ပြမှုမှာခုနကပြောလို့ဒီဘင်္ဂလားဒေ့ရှ်ကိုကူးလာတဲ့ဒုက္ခသည်တွေအရေးကိုပို့ပြီးတော့ဇောင်းပေးပြီးတော့အဓိကထားပြီးဖော်ပြကြတာမှန်ပါတယ်တစ်ဖက်ကဒီရခိုင်ဒေသကိုတွားရောက်ဖို့သူတို့ခက်ခဲရှိတဲ့ခါကျတော့ရခိုင်တိုင်းဒေသဒုက္ခသည်အခြေအနေ highlight လုပ်နိုင်တာနေပါတယ်တစ်ဖက်မှာပြည်ရင်းမီဒီယာနဲ့ပတ်သက်လို့ကျွန်တော်မေးချင်တာကအခုပြည်ပမှာဒီရခိုင်ရေးနဲ့ပတ်သက်ပြီးတော့ကြီးကြီးမားမားကိုဆန္ဒပြမှုတွေရှိပါတယ်ဥပမာရုရှားအင်ဒိုနီးရှားရုရှားမှာဆိုခြေချင်းမှာဆိုလို့ရှိရင်ဟိုတနေ့ကဆိုလူပေါင်းထောင်နဲ့ချီပြီးတော့ဆန္ဒပြကြတယ်နောက်ဒီနိုင်ငံတကာကနေပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်နောက်ဒီကုလသမဂ္ဂအကြီးအကဲပိုင်းတွေအားလုံးသူတို့ထွက်ပြောလာကြတယ်ဒီအခြေအနေတွေကိုပြည်တွင်းမှာရောသတင်းမီဒီယာတွေကဖော်ပြကြရလား
ပြည်တွင်းမှာရောသတင်းမီဒီယာတွေကဟိုထိုက်ရောက်တော့ဖော်ပြတယ်သို့တော့အများကြီးတော့အဲ့လိုမျိုးတွေကို highlight လုပ်ပြီးမျက်နှာဖုံးတို့ဘာလို့မှအများကြီးတော့ဖော်ပြတာမျိုးတော့တင်ရှိဘူ
းဟုတ်ကဲ့
ဒါပေမဲ့ social media လိုမျိုးမှာတော့ဟိုမြင်များသွားသွားတက်နေတာလေးရှိတာပေါ့နော်
ဆိုတော့
ဒီမြန်မာပြည်ဒီတက်ကလည်းဆိုရှယ်မီဒီယာလည်းကြည့်နေကြတော့ဟိုအဲ့ဒီကိစ္စတွေလည်းဒီကဟိုမြန်မာပြည်အပြည့်အစုံလည်းသိတင်တယ်လို့ဟိုသိတယ်တော့တော့သိပါတယ်ဟုတ်
ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီခုနကဆိုရကကြီးညာထားတဲ့အကြမ်းဖက်ဖွဲ့စည်းနဲ့အာဆာနဲ့ပတ်သက်လို့ပေါ့နော်ဒီဖွဲ့စည်းကိုအပြည့်အမြောက်ပြုတဲ့သတင်းမီဒီယာတွေကိုရေးယူမယ်ဆိုပြီးတော့ချိန်ချောက်တဲ့ဟာမျိုးရှိသွားတာရှိပါတယ်အဲ့တော့ဒီအခြေအနေကတော့သတင်းမီဒီယာတွေအတွက်နည်းနည်းရေးရသားရတာမှလက်တွန့်စရာဖြစ်နိုင်လား
ကျွန်တော်မြင်မှာတော့ဟိုသိုးရရဲ့ပညာချက်ကရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့နော်ဟိုပြည်ရင်းမီဒီယာကလည်းလောလောဆယ်အနေထားဖြစ်မှာတော့အဲ့ဒီဘက်ကိုလမ်းပြီးဖုံးသက်တာမျိုးပါမျိုးတော့အခုချိန်ကြီးလည်းတခုမှမရှိသေးဘူးပေါ့နော်ဆိုလိုချင်တာတော့နောက်တစ်ခါတော့သူတို့ရဲ့ထုတ်ပြန်ချက်တွေဘာတွေကိုကိုးကားအချက်လက်ကိုးကားရင်ရောရသလားမရလားအဲ့ဒါမျိုးလည်းဟိုထုတ်ပြန်ချက်ဟိုသတိပေးချက်အစိုးရရဲ့သတိပေးချက်မှာရှင်းလင်းမရှိဘူးပေါ့နော်ဆိုလိုချင်တာဘယ်ဟာမျိုးဆိုလိုချင်တာလဲအကျမ်းဖတ်မှုလောက်ဆိုတာဆိုလိုချင်တာလားသူတို့ထုတ်ပြန်ချက်ကိုအစိတ်တမိုင်ကိုးကားမိတာနဲ့ကိုပဲပြေပြေရေးရမှာလားပေါ့နော်အဲ့ဒါမျိုးလဲစစ်စစ်ကိုယ်ကိုယ်ဟိုချင်းချင်းလင်းပြညာတာမျိုးပဲဖြစ်စေချင်တယ်အဲ့လိုမဟုတ်ပဲနဲ့ဟိုဟိုလူလူဟိုလူလူမမေဟန်နာတဲ့သဘောမျိုးကြတော့အဲ့ဒါကတော့တိတ်ပြီးတော့ဟိုထိလည်းမထိရောက်ဘူးနာမည်မကောင်းတာပဲဖတ်ပြင်မယ်ပေါ့လေကျွန်တော်တော့အဲ့လိုမြင်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ရှိတူအလှည့်ပြန်ပေးကြပါလေကိုတီးလည်းမူထိုင်းနိုင်ငံပါကိုတီးလည်းမူဆွေးနွေးမြင်မြန်လို့ရပါတယ်ခင်ဗျဟ
ုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့တော့ဒီဖြစ်ပျက်တွေအားလုံးကျွန်တော်ကသုံးသပ်ကြည့်တာတော့ဒီအစိုးရအဖွဲ့အစည်းဖြစ်အစိုးရအဖွဲ့အစည်းစစ်တပ်အဖွဲ့အစည်းအနေနဲ့လေလှုပ်ဆောင်ချက်ကတော့သူတို့လှုပ်ဆောင်ချက်ကတော့နည်းနည်းလို့ပြင်းထန်တယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့ကလာတွေကနော်ရွှင်ကြလို့ပဲဆိုတော့ကလာရွှင်ကြတွေကနော်သူတို့တိန်းကြော်နဲ့ချီတော့ပြရတဲ့ကိစ္စလူလူအခွင့်ရင်မချိုးဖောက်ဘူးဆိုရင်တော့ဘယ်သူမှပြေးမှာမဟုတ်ဘူးဗျအဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့မြင်တာကတော့ဒီအစိုးရစစ်တပ်ဒီအစိုးရကိုတော့ဒုက္ခပေးနေတယ်လို့အစိုးရကိုပြဿနာဖန်တီးပေးနေလို့ဖြစ်နေတယ်ခင်ဗျဟု
တ်ကဲ့ဒါ
ဖြစ်တဲ့ဆိုရင်နော်ဒေါ်သာစစ်ကြည့်ကပြဿနာဖန်တီးပေးရရောက်ပါတယ် ဒီအတွက်ကျွန်တော်အနေနဲ့ကတော့ဒီအစိုးရလောက်ရစစ်တပ်လောက်ရပြီးနော်လူအခွင့်အရေးချိုးပေါက်တယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့
ဘာဖြစ်လဲဆိုအများကြီးပြအများကြီးတပြတ်ခံရတယ်ဗျ
ဟုတ်ကဲ့ကိုတီးလည်းမူကျေးဇူးပါခင်ဗျာကျွန်တော်ကိုစိန်ဝင်းကိုဒါနဲ့ပတ်သက်လို့ပဲသူမိကုံးနဲ့ပတ်သက်လို့မိကုံးပဲထုတ်ချက်ပါတယ်ခုနကဒီရခိုင်ကိစ္စကင်တွယ်မှုမှာစစ်တပ်အစိုးရသူတို့ရဲ့သဘောထားတွေသူတို့ရဲ့ကင်တွယ်မှုတွေကသဘောတည်းရှိလားသူတို့ချင်းချင်းကြားထဲမှာဘယ်လိုရှိရလို့သုံးသပ်မိပါလဲ
အဲဒီလုံချုံရင်းနဲ့ပတ်သက်တဲ့အခါကျရင်တော့လုံချုံရင်းစက်တာကိုတွဲရတဲ့သဘောရှိတာပေါ့နော်တွဲရတဲ့သဘောရှိတော့အစိုးရအနေနဲ့ကတော့ဟိုကျွန်တော်တို့ဟိုဘလောက်ထိဒီအရာကိုထိန်းချုပ်နိုင်လဲဆိုတဲ့ဟာမှာတော့ကျွန်တော်တို့လည်းမသိရဘူးပေါ့နော်အဲတစ်ဖက်မှာအဲ့ဒီဟာကခုနကနိုင်ငံတကာမီဒီယာရဲ့ချင်းကပ်ပုံနဲ့ဆက်ဆက်မှုရှိပါတယ်နိုင်ငံတကာမီဒီယာကကြီးတဲ့အခါကျရင်ဒီလူသားရဲ့အခြေခံလွတ်လပ်ခွင့်အခြေခံအခွင့်အရေးကိုသူကအဲ့ဒီဟာကိုတော့ဟိုကအများဖြင့် liberal ကပါမှာပေါ့လေအဲ့ဒီဟာကိုကြည့်တယ်အဲ့ဒီဟာတွေချိုးဖောက်တယ်လို့မြင်တဲ့အခါကျရင်သူကအဲ့ဒီဘက်ကိုဇောင်းပေးပြီးတော့သွားလေဒီသွားဇောင်းပေးပြီးတော့စဉ်းစားလေရှိကြတယ်အဲ့ဒါတွေကလည်း impact လို့ထင်ပါတယ်ခဏ
ဟုတ်ကဲ့အဲ့ဒါလည်းပတ်သက်လို့ခုနကကိုစိန်ဝင်းပြောသွားတဲ့နဲ့ပတ်သက်လို့ပါကိုမင်းကျော်တစ်ဆက်သေးမိချင်ပါလေခုနကျွန်တော်ပြောသွားလို့ပဲနိုင်ငံတကာနဲ့မြန်မာရဲ့ဒီရခိုင်ကြီးနဲ့ပတ်သက်လို့ချင်းကပ်မှုပေါ့မြန်မာကခုနကလုံခြုံရေးရှုထောင့်ကမြတ်အားဦးစားပြီးပြီးချင်းကပ်နေလားနိုင်ငံတကာကပဲလူခွင့်ရေးရှုထောင့်ကတအားချင်းကပ်နေလားဘယ်လိုမြင်ပါလဲခင်ဗျ
ကျွန်တော်မြင်မှာတော့ဒီဂျီရင်းကတော့ဒီခိုးဝင်နေဆိုတဲ့ဟိုပြဿနာပေါ့နော်။နောက်လူကြီးပေါက်ကွဲတယ်ဆိုတော့အဲ့ဒီလိုမျိုးအဲ့ဒီရှူဒေါင်းတွေနဲ့ကြည့်ပြီးတော့ဟိုတက်ရဲ့ဒီလုံခြုံရေးကင်တွေမှုပေါ့နော်။အဲ့ဒီအပိုင်းမှာကျတော့ဘလူးကင်တွေသလဲဆိုတဲ့ဟာမျိုးကိုဟိုဘယ်သူမှဟိုမိကုံမထုတ်ရကြဘူးပေါ့နော်။မိကုံဟိုအစိုးရကိုနိုင်ဒီပင်နေဒီကြတဲ့ဒီကြည့်ရလောက်တော့မှုတွေကိုပြကြပြရလားဆိုတာကျွန်တော်လည်းဟိုတန်မြတ်ရှိတယ်ပေါ့နော်ကျွန်တော်ကျနော်အခုတစ်ဖက်မှာလည်းဒီတိုင်းသားတွေပြတာတွေဆယ်ကဏ္ဍရာကဏ္ဍမိပါရှိတယ်ပေါ့နော်နောက်တစ်ဖက်မှာလည်းအဲ့ဒီအကျန်းဖက်တယ်လို့သူတို့အကျန်းဖက်သမားလို့ဆွဆွဲတဲ့လူတွေလည်းပါမယ်အကျန်းဟိုရာသားတွေလည်းပါကောင်းပါနိုင်ပါလေအဲ့လိုမျိုးမှလည်းညာနဲ့390 400လောက်ရောက်နေပြီဆိုတော့အဲ့လိုဟာမျိုးတွေဘလူးမျိုးနဲ့ဟိုအသက်ဆုံးရှုံးသွားတယ်လေပေါ့လေဘလူးဘလူးနှိမ့်နှိမ့်လိုက်တယ်လေပဲဖြစ်စီဘလူးအသက်ဆုံးရှုံးသွားတယ်အဲ့ဒါလေးလေနိုင်ငံတကာကိုသိအောင်တော့ဟိုဖြည့်ရှင်းမှုတော့လိုတယ်ပေါ့နော်ဆိုတော့အဲ့ဒီဟာတွေကလေဟိုဒီပဲမြန်မာဟိုနိုင်ငံအစိုးရဘက်ကဒီမီဒီယာဘက်ကရောအစိုးရဘက်ကရောမရှင်းပြနိုင်တဲ့ဟိုအချက်တွေဖြစ်နေတယ်အဲ့ဒီမှာတစ်ဖက်ကတော့ဟိုဒုက္ခနဲ့ပြဿနာနဲ့ဟိုဘက်ကဆက်ပြီးလာတဲ့ဟာနဲ့လူခွင့်ရရှိတော့ကပဲပြောတာပါနော်။ဆိုတော့အဲ့လိုတော့ရုပ်ပုံကကြက်ကမပြည့်မစုံနဲ့ဟိုဖြစ်ပြီးတော့နှစ်ဖက်လုံးကကိုမြင်တဲ့အမြင်ပဲကင်ဆွဲတာရမယ်လို့မျိုးဖြစ်နေတဲ့အနေအထားကိုကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ရှင်တူအလှည့်ပြန်ပေးခြင်းပါလေ။ကုဇော်မြင့်ဒီလိုင်းပေါ်ရောက်ပါပြီ။ကုဇော်မြင့်တူတူတူဆွေးနွေးမင်းမြတ်လို့ရပါတယ်။ဦးမြင့်ကျော်ဦးစိန်ဝင်ရှိပါတယ်ခင်ဗျာ။ပေးနိုင်ဆွေးနွေးသူတွေ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ကတော့တင်းအချက်နဲ့မာရင်ရတာတဲ့နိုင်ငံကရဲ့ချင်းကပ်ပုံကတော့သူတို့ PDP အနေနဲ့ခံစားရတော့အဲ့လိုတစ်ဖက်တည်းတုံ့တက်တာကြီးများလို့နေလို့ထင်တာပေါ့လေကျွန်တော်တို့အမြင်ကတော့ PDP အနေနဲ့လည်းအဲ့လိုမျိုးပဲထင်ကြရပါဘူးဟုတ်ကဲ့
အဲ့တော
့ဒီ internet ကမပြည့်စုံတဲ့အပိုင်းကဏ္ဍတော့ပါလို့ပါလို့ပေါ့ဒါမျိုးကျွန်တော်တို့အခုဒီပဖွဲ့စည်းတွေကလည်းဒီကိစ္စနဲ့ပတ်တဲ့ဟိုနိုင်ငံဟိုဒီမြန်မာဘက်ကနေရောမှာမျက်နှာသာမပြီးတဲ့ပုံစံမျိုးတွေကသတင်းညွှန်တာတွေကများနေတော့အဲ့ဒီနိုင်ငံတိုင်းမှာပို့ပြီးတော့နိုင်ငံတကာမှာဒီဘာသာရေးရာကြီးကမြန်မာပြည်ကပို့ပြီးတော့မျက်နှာမရကြပို့ဖြစ်နေပါဘူးခင
်ဟုတ်ကဲ့ဟုတ်ကဲ့ဦးစောမြင့်ကျေးဇူးပါခင်ဗျာကျွန်တော်ကိုစိန်ဝင်းဒါနဲ့ပတ်သက်လို့ဖြည့်ပြပါရနိုင်ငံတကာကမြန်မာနိုင်ငံပေါ်မှာသူတို့အခြေခံအစိုးရနဲ့များတအားများဆောင်ပေးလို့နေတာဘလို့မြင်ပါလဲဥပမာတူရကီဝန်ကြီးချုပ်တို့ပါပြောသွားလို့ရှိအောင်ဟုတ်ကဲ
့ဟိုဟာဦးစောမြင့်ပြောသလိုဟို100%မဟုတ်တော့ပါပါတော့ပါနိုင်ပါလေပါလဲဆိုတော့ဖြစ်နိုင်တဲ့အကြောင်းတရားကကျွန်တော်တို့မြန်မာပြည်ဒီနိုင်ငံကြီးနဲ့ဆက်ဆက်နေအောင်ဟိုစိတ်အုပ်ချုပ်ရေးကာလဟာဆိုတော့ခါကြတော့ဒီရကဝတ်တက်ကရဲ့လီဂေစီပေါ့လေနော်အရင်ကပြုခဲ့တဲ့ဟာမျိုးတွေအပြည့်အစုံတွေမှာရှိခဲ့တဲ့အဲ့ဒီဟာတွေပေါ်လာခဲ့တဲ့ခါကြနောက်ပြီးတော့ဒီကိစ္စက ชาล่านี่ดีมะล่ะอย่าแยกตวยละโหอมิตวยละก็ชาล่านี่ดีโดยรอดีโลမျိုးอภิเพชเนี่ยขาจายดาမျိုးဖြစ်มาเป้สู่เดสิ้นซะเจกก็ชูตะดิ้งแองเกิลอยู่ด้วยญาติมาเตยอมหมู่ชิเตยอมหมู่ရှိပါတယ်เอ้เนาะหน้าบี้ต่อตะถ่มาแลโหอุตสอบกูก็เลยตะคู่ก็เนาะอมีมาอเนราส่วนยิงไอ้หลูอเนถามาไอ้ดิอติจุโหเปียงขึ้นไหนอ๋อเราจูซาลูกยาเลยหลูเนี่ยอโซยาเตยอเนเนี่ย တကယ်ဘယ်ဘူဝါဒချမ်းမှတ်ပြီးတော့အော်ကျွမ်းကျင်တဲ့အဲဒူတွေကိုဟိုပါပြီးတော့တကယ်လုံမယ်ဆိုရင်ဥပမာအပြင်ကျွန်တော်မြင်တာလေဟိုအစိုးရကဒီဟိုကကွယ်ရေးဝန်ကြီးဌာနကပဲထွက်ရှင်းတဲ့ဟာတစ်ခုပေါ့ NGO
အဲ့ဒါနောက်ပြီးတော့ဒီအာဖာကအာဖာကိုအစိုးရဟိုဟိုတာရစ်ပေါ့တာရစ်ဆိုပြီးတော့ဟိုဟာအစိုးရထုတ်ပြောနေဒါပေမဲ့အဲ့လိုမျိုးထုတ်ပြောမယ်ဆိုရင်ကိုဘာဖြစ်လို့တာရစ်ဆိုတဲ့ဟာကိုတုံးရတာလဲဆိုတဲ့ဟာကိုခိုင်ခိုင်မာမာနောက်ပြီးဟိုတတင်းသမားတွေကိုဟိုရှင်းပြတာလုတ်ပြတာ evidence တွေထုတ်ပြတာအဲ့ဒါတွေတူရနော်
โอเคကျွန်တော်နဲ့တိတ်ချင်ပြရပါဦးဦးမြင့်ကျော်နောက်ဆုံးပေးခြင်းပါတယ်ခင်ဗျာအခုလိုမျိုးနိုင်ငံတကာနဲ့မြန်မာနဲ့အခြေခံပုံတွေအထူးဖြင့်ကုလသမဂ္ဂမှာတော့မှာကွဲလွဲမှုတွေဖြစ်နေတဲ့အခြေအနေဟာဘယ်လောက်ထိသက်ရောက်မှုတွေကြီးလာနိုင်ပါလဲနောက်ပိုင်းအခြေအနေပြည်လဲနိုင်မယ်ထင်လားဦးမြင့်ကျော်ရဲ့အမြင်သိချင်ပါတယ်အကောင်းမြင်လားအဆိုးမြင်ပါလားနောက်ပိုင်းအခြေအနေကိုဟိုကျွန်တော
အဲ့လိုမျိုးကိုလေဟိုအမြင်နဲ့ဟိုဟိုဆက်ဆွဲဖြစ်အောင်လုပ်ဖို့ရဲ့အဲ့ဒါတွေကအရေးကြီးလိုအပ်တယ်ပေါ့နော်အဲ့ဒါတွေမလုပ်ပဲနဲ့အခုလိုမျိုးလှုပ်ထုံလို့ဒီဒါအရင်ဆိုရတယ်လက်ထက်ကလေးကလုံပုံကိုင်းမုံနေတိုင်းနဲ့လုံမယ်ဆိုရင်တော့ဟိုနိုင်ငံတကာကမြင်တဲ့ရှုထောင့်ကလည်းဟိုတန်မြင်ရဒီတဲ့ပိုကြီးထွားလာမယ်အဲ့ဒါတွေကနိုင်ငံတကာဖိအားတွေဖြစ်လာစေနိုင်တယ်ပေါ့နော်ဒီမှာပြည်တွင်းမှာကလည်းဟိုနိုင်ငံတကာဒါဝဲပြောနေလားဆိုဟိုလူစုကိုအဲ့ဒီရှုထောင့်တစ်ခုလည်းနဲ့ဟိုမီဒီယာတွေကလည်းရှုထောင့်မတူတဲ့အမြင်တွေကိုဟိုပြည်ပြည်စုံစုံမရေးရဲရင်အဲ့ဒီဟာကတော့အားလုံးအတွက်ဒီပြိပခပြည်လေဖို့အတွက်မဟုတ်ပဲနဲ့ပို့ပြီးတော့အချိန်မြင့်ဖို့အတွက်ဖြစ်တယ်လို့ဖြစ်လာမှာနော်ဆိုတော့အဲ့ဒါကတော့အစိုးရရဲ့ကဏ္ဍနဲ့အများကြီးကြည့်တယ်လို့ကျွန်တော်ထင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာတော်ရှင်နေလဲကျေးဇူးများတင်ပါတယ်ကျွန်တော်ဓာတ်ရိုက်လေးလိုက်အစီအစဉ်ချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ဥမြင့်ကျော်နဲ့ဥစိန်ဝင်းကိုကျေးဇူးထူးတင်ပါတယ်ကျွန်내ဆွေးနွေးမိမြန်ကြတဲ့တော်ရှင်တွေကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ဒီမှာကျန်တာကိုပြီးပါ
အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်ကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်အောင်စုစီကနေအစ်စ်မြင့်ဆက်သုံးလက်နက်တွေကိုတောင်ကိုရီးယားနဲ့ဂျပန်တို့အနေနဲ့ဝယ်ယူခွင့်ရဖို့သူ့အနေနဲ့ခွင့်ပြုသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter ကနေတဆင့်ပြောလိုက်ပါတယ်။ဒီနေ့အနေနဲ့ကမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုအပြီးသမ္မတကအခုလိုတုံ့ပြန်လိုက်တာပါ။ဒီမြောက်ကိုရီးယားနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုအသစ်တွေဟိုထပ်ပြီးတိုးပြီးတော့လောက်တာဟာကိုရီးယားကျွန်းဆက်ကတင်းမာမှုတွေကိုအနိုင်ငယ်ကရှော့ချနိုင်လိမ့်မယ်လို့လည်းရုရှားနဲ့တရုတ်နိုင်ငံဘက်ကပြောလိုက်ပါတယ်။ဒါပြင်ဒီ CIA အရရေးယူဆောင်ရွက်မှုအနေအရတွေကိုသူတို့ကသတိပေးထောက်ပြပါရယ်ပိုပြင်းထန်တဲ့ပိတ်ဆို့တန်ခတ်မှုတစ်တွေဟာအဓိပ္ပာယ်မရှိသလိုမြောက်ကိုရီးယားရဲ့ခေါင်းဆောင်မှုကိုပြောင်းလဲစေမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ပြောပါရယ်ကင်ညာနိုင်ငံမှာလာမယ့်အော်တိုဘာလ18ရက်နေ့ကျရင်ဒုတိယအကြိမ်သမ္မတရွေးကောက်ပွဲကျင်းပသွားပါမယ်ဒီလွန်ခဲ့တဲ့လတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမဲရလက်ရေးတွက်ရမှာတဘာဝမကျတာတွေရှိခဲ့တာကြောင့်ကညာတရားရုံးချုပ်ကဒီရလက်ကိုပယ်ဖျက်ပြီးရက်ပေါင်း60အတွင်းရွေးကောက်ပွဲပြန်ကျင်းပဖို့ဆုံးဖြတ်ချက်ချအမိန့်ထုတ်ပြန်ခဲ့ပါတယ်။ကင်မရွန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာအခုနှစ်ဧပြီလကစလို့အစ္စလာမ်အစွန်းရောက်ဘူဂူဟာရန်နီရဲ့လက်ချက်နဲ့အရက်သား40နီးပါးတည်ဆုံးခဲ့ပါတယ်။
တဲ့ရင်ချင်းချုပ်ကိုကိုအောင်ချင်းညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးအင်ဂျင်နီယာကတော့ Bill Bobo ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် View American အသံကိုအားပေးနှားဆင်တဲ့အတွက်လည်းသောရရှင်များအားလုံးကိုကျေးဇူးတင်ပါတယ်ရှင်
Voice of America, Washington.